မင်္ဂလာညချမ်းပါရှင်မလာ16ရက်အင်္ဂါနေ့ညဘက်အတွက် VOE မြန်မာပိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေပြီးတော့ဓာတ်ရိုက်အတန်လွှင့်နေပါပြီကျွန်မစုမြတ်မောင်ပါရှင်မြန်မာနိုင်ငံမှာဒီငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုစစ်တပ်ကရရဆက်ဆက်ဖိနှိပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဂျပန်နိုင်ငံရောက်နေစဉ်မှာပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတို့တိုကျိုမြို့တော်မှာဒီကနေ့တွေ့ဆုံစဉ်မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောကြားခဲ့တာပါဆန္ဒပြတဲ့သူတွေကိုတတ်နေတာရပ်ပါလို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကလည်းဒီကနေ့တောင်းဆိုလိုက်ပါတယ်တချိန်တည်းမှာပဲရန်ကုန်မြို့အပါအဝင်မြို့တချို့မှာလုံခြုံရေးတွေကပြစ်ခတ်မှုတေဆုံးမှုတွေလုပ်ခဲ့ပါတယ်ဒီလုံခြုံရေးတပ်တွေလက်ချက်နဲ့တေဆုံးခဲ့သူတချို့ကတော့အတုပအခမ်းအနားလှုပ်ဖို့တောင်မှအခက်အခဲဖြစ်နေတယ်အခြေအနေကိုလည်းမကြားခင်မှာကြားရမှာဖြစ်ပါတယ်အခုဒီမြန်မာနိုင်ငံကဒီကနေ့တည်ထားသမျှနောက်ဆုံးအခြေအနေတွေကိုဆက်ပြီးတော့ပြောပြပါမယ်မြန်မာနိုင်ငံမှာဒီဆန္ဒပြနေတဲ့သူတွေကိုတပ်ဖြတ်နေတာရပ်ပါဆိုပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံပြောခွင့်ရရာဗီနာရှမ်ဒါဆာနီကမြန်မာစစ်တပ်ကိုတောင်းဆိုပါတယ်ဒီသူပြောသွားတာကတော့ဒီနှိမ်နှင်းဖြိုခွင်းမှုတွေတိုးမြင့်လှုပ်ဆောင်နေတဲ့အပေါ်မှာကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကတိတ်ကိုဆိုးရိမ်နေဒီဆန္ဒပြသူတွေကိုတပ်ဖြတ်ဖမ်းဆီးနေရတွေကိုရပ်ပါအစိုးရကိုယ်တိုင်မြန်မာပြည်သူတွေအပေါ်အကြမ်းဖက်နေတာရပ်အောင်အရေးယူဆောင်ရွက်မှုတွေလုပ်ဖို့အတွက်ဩစာလွှမ်းနိုင်သူတွေအားလုံးမှတာဝန်ရှိပါတယ်လို့လူ့အခွင့်အရေးဆိုင်ရာဒီကုလသမဂ္ဂမဟာမင်းကြီးရုံးကြီးကနေပြီးတော့မှအလေးနဲ့ပြောထားတယ်ဆိုပြီးပြောခွင့်ရရှမ်ဒါဆာနီကဒီကနေ့ဂျနီဗာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ၁ရက်နေ့ကလုံခြုံရေးတပ်တွေလက်ချက်နဲ့တေဆုံးသူ149ယောက်ထက်မနည်းရှိတယ်လို့သူကပြောပါတယ်ဖန်စီခံထားရစဉ်မှာတေဆုံးတယ်လို့တိထားသူကလည်း9ယောက်ရှိတဲ့ထဲကအနည်းဆုံး2ယောက်ရဲ့အလောင်းတွေပေါ်မှာကိုထိလက်ရောက်နှင်းပန်းနှိပ်စက်ထားတဲ့လက္ခဏာတွေတွေ့ရပါတယ်။ဆက်လက်ဖန်စီခံရတဲ့သတင်းတောက်19ယောက်အပါအဝင်စုစုပေါင်းသတင်းတောက်38ယောက်လည်းဖန်စီခံခဲ့ရတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကပြောကြားသွားခဲ့ပါတယ်။ဒီမြန်မာနိုင်ငံမှာပြီးခဲ့တဲ့တစ်ပတ်ထဲကစလို့ငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်ကိုလုံခြုံရေးတပ်တွေကသေးသေးလောက်အောင်အကြမ်းဖက်တာတွေပို့တိုးလာတဲ့အတွက်သေဆုံးသူအရေးအတွက်ဟာလဲတိုးလာနေပါတယ်။တနိုင်ငံလုံးမှာလဲဥပဒေမဲ့ဖမ်းဆီးမှုတွေပိုများလာတယ်လို့ပြောပါတယ်။ဒီဖမ်းဆီးခံထားရသူတွေနှိပ်စက်ခံရတဲ့ဆိုတော့စိတ်မချမ်းသာစရာသတင်းတွေလဲထွက်ပေါ်နေပါတယ်။မတရားဖမ်းဆီးခံထားရသူတွေကယာနဲ့ချီတဲ့အခြေအနေကိုမသိရသေးတဲ့အတွက်ဒါဟာဖျောက်ဖျက်ပစ်တဲ့အဆင့်ကိုရောက်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရရာဗီနာရှမ်ဒါဆာနီကပြောကြားသွားပါတယ်။ဒီမြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုစစ်တပ်ကရရဆက်ဆက်ဖိနှိပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းဂျပန်နိုင်ငံမှာဒီကနေ့ပြောကြားပါတယ်။ Biden အစိုးရရဲ့နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ပထမဆုံးနိုင်ငံသားခီးစဉ်ဖြစ်တဲ့တိုကျိုမြို့တော်မှာရောက်နေစဉ်သူကအခုလိုပြောခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်ဟာဒီဒီမိုကရေစီနီးကျကျင်းပတဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းဖို့ကြိုးစားနေပြီးတော့ငြိမ်းချမ်းဆန္ဒပြသူတွေကိုရရဆက်ဆက်ဖိနှိပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့တာဖြစ်ပါတယ်။ဒီဂျပန်နိုင်ငံသားရေးဝန်ကြီးတိုရှီမီတ်ဆုမိုတဂီကာကွယ်ရေးဝန်ကြီးနိုဘူအိုရှီရှီရိုနဲ့တိုကျိုမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးစဉ်အတွင်းမှာအမေရိကန်နဲ့ဂျပန်နိုင်ငံတို့တံပိုးထားတဲ့ဒီမိုကရေစီတံပိုးတွေဟာမြန်မာနိုင်ငံအပါအဝင်အာရှဒေသတွေမှာထိခိုက်နေတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောကြားပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာဒီမိုကရေစီလူ့ခွင့်ရေးတရားဥပဒေစိုးမိုးရေးစတဲ့ပုံတံပိုးထားတဲ့စံတံပိုးတွေကြောင့်အတူရပ်တည်နေတာဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံတွေမှာဒီတံပိုးတွေကြောင့်ပို့ပြီးတော့ခိုင်မာလာတာမြင်တွေ့ခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ဒေတာရင်းကမြန်မာတရုတ်ဆားတဲ့ဒေတာနေရာတော်တော်များများမှာဒီမိုကရေစီလူ့အခွင့်ရေးတရားဥပဒေစိုးမိုးရေးတွေထိခိုက်နေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားခဲ့တာဖြစ်ပါတယ်။အခြေအနေပိုဆိုးလာနေတဲ့မြန်မာနိုင်ငံမှာပြည်သူအများသေချာဒဏ်ရာရတာကိုစိုးရိမ်နေဒီဖမ်းဆီးခံထားရသူတွေကိုပြန်လွှတ်ပေးရေးနဲ့ဒီမိုကရေစီစနစ်ပြန်လည်ထူထောင်ရေးအတွက်အပြင်းထန်စူးစမ်းသွားမယ်လို့ဂျပန်နဲ့အမေရိကန်ကသဘောတူကြောင်းဂျပန်နိုင်ငံကသတင်းတွေမှလည်းဖော်ပြပါတယ်။ဆေးရနာသိမ်းခဲ့ပြီးတဲ့နောက်အစားအသောက်နဲ့လောင်စာဆီဈေးတွေတက်နေတာမို့အစင်းရဲဆုံးလူဒန်းစားတွေဒုက္ခရောက်နေတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကဒီကနေ့သတိပေးပါတယ်။အဓိကစားကုန်ဖြစ်တဲ့ဆန်ဈေးဟာတချို့နေရာတွေမှာ20ကနေ35ရာခိုင်နှုန်းအထိဈေးတက်သွားတယ်လို့ဒီ WFP ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါဟာစည်ရဲသားတွေဒုက္ခရောက်မဲ့လက္ခဏာဖြစ်တယ်လို့ WFP ရဲ့ဒီမြန်မာနိုင်ငံဆိုင်ရာဒါရိုက်တာ Steven Anderson ကပြောပါတယ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလကြား ရန်ကုန်တဝက်မှာဒီစားအုံးစီဈေးကလည်း20ရာခိုင်နှုန်းတက်သွားခဲ့တယ်လို့လောင်စာဆီဈေးကလည်းနိုင်ငံတဝက် February လတရက်နေ့က15ရာခိုင်နှုန်းလောက်တက်သွားတယ်လို့ WFP ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလောင်စာဆီဈေးတက်တဲ့ခရီးကြောင့်မို့လို့နောက်ထပ်စားတောက်ကုန်တွေတက်မှာကိုလည်းပြည်သူတွေကစိုးရိမ်နေကြတာပါရန်ကုန်မှာစားရည်တောက်ရဲ့အခက်အခဲဖြစ်လာနေတဲ့အတွက်နေရီကနေပြီးတော့အလုလာလုနေကြသူတော်တော်များများကလည်းနေရက်တွေပြန်နေကြပါတယ်အထူးသဖြင့်လှိုင်းသားရရွှေပြည်သားဆက်မှုစုံတွေမှာအလုလာလုနေကြသူတွေဟာလုံခြုံရေးနဲ့ဒီစားရည်တောက်ရဲ့အခက်အခဲဖြစ်နေတာကြောင့်မို့လို့နေရက်မျိုးတွေကိုပြန်သွားနေကြတာဖြစ်ပါတယ်လှိုင်းသားရမျိုးနဲ့မှာတောက်သုံးရည်အတော်လေးရှားပါးနေတယ်လို့လည်းဒေသခံတွေကပြောပါတယ်ဆရာနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့ဒီရန်ကုန်မြို့အပါအဝင်မြို့တော်တော်များများမှာဆက်ပြီးတော့ရှိနေပါတယ်ပဲခူးမန္တလေးမုံရွာအောင်လံမိုးကုတ်လွိုက်ကော်ဒဝဲစားတဲ့ဒေသဆုံမှာပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့တာဖြစ်ပါတယ်။လုံခြုံရေးတပ်တွေရဲ့ပြစ်ခတ်မှုကြောင့်ရန်ကုန်မှာ1ယောက်ကောလင်းမြို့မှာ2ယောက်အနည်းဆုံးဒီနေ့သေဆုံးတယ်လို့လောလောဆယ်အတည်ပြုနိုင်ပါတယ်။ပြီးခဲ့တဲ့ရက်တွေကလုံခြုံရေးတပ်တွေလက်ချက်နဲ့ရန်ကုန်မြို့မှာသေဆုံးခဲ့သူတချို့ရဲ့ဇာပနာအခမ်းအနားကိုဒီကနေ့လုပ်ခဲ့ပါတယ်။ဒီဇာပနာအခမ်းအနားမှာဒီဆရာနာရှင်စန့်ကျင်တဲ့တင်ကေတာလက်သုံးချောင်းထောင်ပြီးတော့ကဘာမကြီးတချင်းကိုလည်းတည်ဆောက်ခဲ့ကြပါတယ်။ဆရာနာတင်ပြီးတဲ့နောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တည်ဆောက်သူ140ထဲမှနေရှိပြီးတော့2100ကျော်ဖမ်းဆီးခံရပါတယ်။တည်ဆောက်တန်ရာရတဲ့အခြေအနေတွေကိုမသိရပဲပျောက်ဆုံးသူတွေတော်တော်များများလည်းရှိနေပါတယ်။ဒါကတော့ဒီကနေ့ရန်ကုန်မြို့ကတည်ရတဲ့နောက်ဆုံးအခြေအနေတွေဖြစ်ပါတယ်။ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နောက်ဆုံးသိထားတဲ့သတင်းတွေကိုတော့ကိုကျော်ကျော်သိန်းကအခုဆက်ပြီးတော့ကြေညာပေးပါမယ်ရှင်။
မြန်မာနိုင်ငံတော်မှမြို့အသီးသီးမှာစစ်တပ်ရဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေကြောင့်တေဆုံးတန်ရာရသူဖမ်းဆီးခံရသူတွေတိုးလာပြီးမြဲလဲဆီယနာဒေးနာကိုဆက်ကျင်ကောက်ွက်ပြီးဒီမိုကရေစီရေးတောင်းဆိုသူတွေကတော့ဆက်ပြီးဆန္ဒပြကြဆဲပါပဲရန်ကုန်တောင်တကုံမှာပစ်ခတ်ဖြိုခွဲမှုအတွင်းတဦးတေဆုံးပြီးနှစ်ဦးထက်မနည်းအပြင်းထန်တန်ရာရခဲ့ပါတယ်စီအိုချိုရေးထုတ်ပြန်ထားပြီးအပြင်းထန်အကြမ်းဖက်ဖြိုခွဲနေတဲ့လှန်ကာယာမြို့နယ်မှာဒီကနေ့ညနေပိုင်း6နာရီကျော်မှာပရာဟိတကူညီကယ်ဆယ်ရေးကားတွေဝင်ဝင်ရခဲ့ပြီးကယ်ဆယ်ရေးလုပ်သားတွေရဲ့ပြောဆိုချက်အရဒီနေ့တည့်ရက်ထဲကိုပဲတည်ဆုံးသူ34ယောက်ရှိခဲ့လို့ဗရင်နောက်တူက VOA ကိုပြောပါတယ်။မလ15ရက်နေ့နဲ့ဒီကနေ့လှိုင်းသားရတိခတ်ဖြိုခွဲမှုမှာတည်ဆုံးသူ80ဝန်းကျင်ထိရှိပြီလို့လည်းမြို့ကန်တူက VOA ကိုပြောပါတယ်။လှိုင်းသားရကစာတင်ကြောင်းတွင်လည်းလက်ဖက်ဆိုင်တချို့မှာပါစစ်တပ်ကတပ်ဆွဲထားတာကြောင့်မြို့နေလူမှုစိုးရင်ထိလန့်နေကြပါတယ်။ရန်ကုန်မှာတောင်တကုံ၊မြောက်တကုံ၊တကုံစိတ်ကန်း၊မြောက်ဩကလာလှိုင်းသားရနဲ့ရှိပီတာမြို့နယ်တွေမှာမာရှယ်လော၊စေအိုချိုရေးထုတ်ပြန်ထားပြီးည9နာရီကနေမနက်9နာရီအထိအပြင်းမထွက်ရပါဘူး။ကျန်တဲ့မြို့နယ်တွေမှာတော့ညမထွက်ရအမင်းကည၈နာရီကနေမနက်၄နာရီအထိဖြစ်ပါတယ်။စကိုင်းတိုင်းကောလင်းမြို့မှာလည်းဒီကနေ့ပြစ်ခတ်ပြိုခွဲမှုကြောင့်2ဦးသေဆုံးပြီး4ဦးဒဏ်ရာရခဲ့ပါတယ်။ဇနပြသူတချို့ကိုဖမ်းသွားတယ်လို့လည်းမျက်မြင်တွေကအပြူအေးကိုပြောပါတယ်။မန္တလေးတိုင်းဒေသကြီးတပိတ်ချင်းနဲ့စင်ကူးမြို့နယ်တွေကကြေးရွာတချို့မှာမနေ့ညနေပိုင်းကပြစ်ခတ်ပြိုခွဲတာကြောင့်လူ9ဦးသေဆုံးပြီးအများပြားဒဏ်ရာရခဲ့တယ်လို့ဒေသခံတူကပြောပါတယ်။ရန်ကုန်မှာပြီးခဲ့တဲ့ရက်ပိုင်းတွေကသေဆုံးခဲ့သူတွေရဲ့နာရေးခန္ဓာတွေဒီကနေ့ကျင်းပကြပါတယ်။စနပြသူတွေကိုပြစ်ခတ်ဖြိုခွဲဖမ်းဆီးတာမဟုတ်ဘဲကုလသမဂ္ဂနဲ့နိုင်ငံတကာကအကြိမ်ကြိမ်ပြောနေတဲ့ကြားကပဲအာဏာသိမ်းစစ်ကောင်စီကမရက်တာကြောင့်ပြစ်တင်ရှုတ်ချတာလဲပိုပြင်းထန်လာပါတယ်။မြန်မာနိုင်ငံမှာစနပြသူတွေကိုတပ်ဖြတ်ဖမ်းဆီးနေတဲ့ရတံဖို့စစ်တပ်ကိုတောင်းဆိုပါတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂရုံးရဲ့ပြောခွင့်ရရာဗီနာရှမ်ဒဆာနီကဒီကနေ့ပြောပါတယ်။စနပြသူတွေနဲ့ဘေးကရပ်ကြည့်သူတွေကိုစစ်တပ်နဲ့ရဲကကြီးအစ်စ်တွေသုံးပြီးပြစ်ခတ်ဖြိုခွဲတာကြောင့်ဖေဖော်ဝါရီလတရနေ့မှာအာဏာသိမ်းယူပြီးချိန်ကတည်းကဆိုရင်လူပေါင်း149ယောက်တည်းမင်းသေဆုံးခဲ့ရပြီလို့လည်းကုလသမဂ္ဂလူ့ခွင့်ရေးယုံကပြောပါရယ်တည်င်းထောက်38ယောက်တည်းမင်းအဖမ်းခံခဲ့ရပြီးအဲ့ဒီအထက်က19ယောက်အခုချိန်ထိအဖမ်းခံထားရဆဲဖြစ်ပြီးတော့သေဆုံးသူ9ဦးရှိတယ်လို့သိထားရတဲ့အကြောင်းလဲပြောခွင့်ရရှမ်ဒဆာနီကပြောပါရယ်ဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးတို့အပေါ်မှာမိမိတို့ယုံကြည်ပြီးအာရှဒေသအပါအဝင်နေရာအများပြားမှာဒီစံတန်မိုးတွေချိန်ချောက်ခံနေရတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောရင်းမြန်မာနိုင်ငံအခြေအနေကိုထည့်ပြောသွားပါတယ်
။ In Burma, the military is attempting to overturn the results of a democratic election and is brutally repressing peaceful protesters.
မြန်မာနိုင်ငံမှာစစ်တပ်ဟာဒီမိုကရေစီနှိကျရွေးကောက်ပွဲတစ်ခုရဲ့ရလဒ်ကိုပြောင်းပြန်လှန်ပစ်ဖို့ကြိုးစားနေပြီးငြင်းငြမ်းစွာဆန္ဒပြသူတွေကိုရဲဆက်ဆက်ဖြိုခွဲနေတယ်လို့ဝန်ကြီးအန်တိုနီဘလင်ကန်ကဒီနေ့ပြောပါတယ်။ကဝေးဝန်ကြီးလွိုက်အော့စတင်နဲ့အတူဂျပန်နိုင်ငံမှာရောက်နေတဲ့ဝန်ကြီးဘလင်ကန်ဟာဂျပန်နိုင်ငံသားရဲ့ဝန်ကြီးထိုရှိမီတ်ဆုမိုတဂီကဝေးဝန်ကြီးနိုဘူကီရှီရိုနဲ့နှစ်အပေါင်းနှစ်အစီအဝေးပြီးတိုကျိုမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာပါဒါဟာဖြင့်ဝန်ကြီးဘလင်ကန်နဲ့ဝန်ကြီးအော့စတင်တို့ရဲ့ပထမဆုံးပြပခီးစဉ်ဖြစ်ပြီးဒီခီးစဉ်ကလည်းအာရှဒေသခီးစဉ်ဖြစ်နေပါတယ်ဂျပန်နိုင်ငံစီဝေးပွဲအတွင်းဒေသတွင်းမှာတရုတ်နိုင်ငံကဩဇာလွှမ်းမှုကိုကြိုးစားနေတာနဲ့ပတ်သက်တာအပါအဝင်တောင်တရုတ်ပင်လယ်အရေးမြောက်ကိုရီးယားအရေးတို့သောမကမြန်မာနိုင်ငံမှာဆက်ရနာတင်ထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းနှစ်နိုင်ငံအဆင့်မြင့်တောင်းဝန်ရှိသူတွေဆွေးနွေးကြကြတာပါ။ဝန်ကြီးနှစ်ယောက်ဟာဂျပန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်။ဒ တရုတ်နိုင်ငံကပိုပြီးတော့ပြောင်းကြကြလှုပ်လာနေတာနဲ့မြောက်ကိုရီးယားရဲ့ရန်လိုမှုကိုရင်ဆိုင်နေရချိန်မှာပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီကနိုင်ငံတွေအကြားမိတ်ဖက်ပူးပေါင်းဆောင်ရွက်မှုကိုထပ်လောင်းအာမခံရေးအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်နဲ့ကာဝေးဝန်ကြီးလွိုက်အော့စတင်တို့ဟာဂျပန်ဆိုးရွားတဲ့ကအလားတူဝန်ကြီးတွေနဲ့ဒီကနေ့ဒိုဂျိုမြို့တော်မှာတွေ့ဆုံဆွေးနွေးကြပါတယ်။နှစ်ပေါင်းနှစ်လို့တည်ထားကြတဲ့ဒီစည်းဝေးပွဲမှာဂျပန်နိုင်ငံသားဝန်ကြီးတွရှိမီတစုမိုတကီကာဝေးဝန်ကြီးနိုဘူကီရှိရိုနဲ့အမေရိကန်ဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးတာပါ။ဒါအပြင်သမ္မတဂျိုးဘိုက်ဒန်အစိုးရတဲကဝန်ကြီးတွေရဲ့ပထမဆုံးပြည်ပကြီးစဉ်ဖြစ်ပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံစလုံးဟာဒီမိုကရေစီလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့ကိုယုံကြည်ပေမဲ့ဒေသတွင်းမှာဒီစန်တန်ဘိုးတွေချင်းချောက်ခံနေရတယ်လို့ဝန်ကြီးမူတက်ကီနဲ့တရားဆွေးနွေးပွဲမတိုင်ခင်ဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။အရှေ့တရုတ်ပင်လယ်နဲ့တောင်တရုတ်ပင်လယ်တွင်အခြေမပြတ်အနေအထားကိုပြောင်းပြစ်ဖို့တရုတ်ကကြိုးစားနေတဲ့အပေါ်သူတို့နှစ်ဦးစလုံးကန့်ကွက်တယ်လို့ဂျပန်ဝန်ကြီးမူတက်ကီကနောက်ပိုင်းမှာပြောခဲ့ပါတယ်။အဲ့ဒီပင်လယ်တွေထဲမှာတရုတ်ကစစ်အင်အားတိုးချဲ့တိစောက်နေပြီးနေမြေအများစုကိုပိုင်ဆိုင်ကြောင်းကြေညာထားပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.19kHz 15653ည9.25kHz 11803ည9.32kHz 9335နဲ့စနေတနင်္ဂနွေမှာမိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် view ရဲ့အင်ကာညဘက်တရင်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာရောင်းနေတဲ့တရုတ်အစိုးရပိုင်ကုမ္ပဏီတွေရဲ့ဝန်ထမ်းတွေကမရှိမဖြစ်လိုအပ်တာမဟုတ်တဲ့ဝန်ထမ်းတွေပြန်ထွက်ခွာကြဖို့တရုတ်အစိုးရကပြောထားတယ်လို့အဲ့ဒီကုမ္ပဏီတွေအတွင်းကတရင်ချင်းမြစ်တွေကိုကိုးကားပြီး South China Morning Post သတင်းစာမှာရေးထားတဲ့အကြောင်း Reuters တင်းတပုတ်မှာဖော်ပြထားပါတယ်ရန်ကုန်လှိုင်သာယာမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းကတရုတ်ပိုင်စစ်ရုံတွေမြေရှုခံရပြီးတရုတ်ဝန်ထမ်းတချို့ထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်အခုသတင်းထွက်လာတာပါဂျပန်အခြေစိုက် First Retailing Company ကလည်းသူတို့ပစ္စည်းတွေထုတ်ပေးနေတဲ့မြန်မာနိုင်ငံကစစ်ရုံနှစ်ခုမီးလောင်ခဲ့တယ်လို့ဒီကနေ့ပြောပါရယ် Uniqlo အမှတ်တရအဝတ်ထည်တွေရောင်းချတဲ့ First Retailing Company ရဲ့ကိုယ်စားလှယ်တူကသူတို့အဝတ်ထည်တွေချုပ်ပေးနေတဲ့စစ်ရုံနှစ်ခုတနင်္လာနေ့ကမီးလောင်ခဲ့တယ်ဆိုတာအတည်ပြုပါရယ်မီးလောင်တဲ့အချိန်ကစစ်ရုံတွေလက်ပတ်နေချိန်မဟုတ်တဲ့အတွက်ထိခိုက်ဒဏ်ရာရသူတို့မရှိခဲ့ပါဘူးမြန်မာနိုင်ငံအခြေအနေပေါ်မိမိတို့အထူးပဲစိုးရိမ်ပါတယ်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂအေဂျင်စီတွေပရာဟိတာအဖွဲ့တွေတခြားနိုင်ငံတကာကုမ္ပဏီတွေအပါအဝင်နိုင်ငံတကာကသက်ဆိုင်သူအားလုံးနဲ့စပြီးပြောဆိုဆွေးနွေးနေပါတယ်လို့ First Retailing Company ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်ပြည်ယာပေးဖို့အတွက်မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံတကာကုမ္ပဏီတွေလုပ်ငန်းဆက်မလုပ်ဖို့တိုက်တွန်းနေကြပါတယ်ရန်ကုန်မှာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းဖြိုခွဲတာမှာကိုယ်တိုင်ပါဝင်ခဲ့ရသူစစ်သားဟောင်းတူကသူအနေနဲ့အကြမ်းမဖက်အာဏာပိဆိုင်ရေးလှုပ်ရှားမှုစီဒီအမ်မှာပါဝင်မှုအဆုံးဖြတ်ခဲ့တဲ့အကြောင်းရင်းကို AFP သတင်းဌာနကပြောပြခဲ့ပါတယ်
။အနီကိုပုံမိကိုပုံကရဘာကြီးတွေဖြစ်နေတဲ့ကြားတွေကကျွန်တော်တတိမထားမိလိုက်တဲ့အချိန်မှာကြီးစစ်ကြီးမှတတော်ကျွန်တော်ကောက်တွေ့လိုက်တယ်။အဲ့ဒီမှာဟာမဖြစ်တော့ဘူး။အဲ့ဒါပထမတစ်ဆင့်နော်။နောက်ပြီးတော့အဲ့ဒီညနေပိုင်းကသတင်းတွေတက်လာတယ်။မြောက်ကလာမှာဒီလိုပဲဆိုကြတော့အဲ့ဒီအချိန်မှာလုံးဝသေချာလို့ရတယ်။မဆုံးဖြတ်လိုက်။စီဒီအမ်လို့ပို့တော့
အသက်30ရွယ်ချင်းတိုင်းသာတူဖြစ်သူရှင်းလင်းဆိုတဲ့စစ်သားဟောင်းကအာနာသိန်းနဲ့နေမနဲ့၄နာရီမှာသူအေယာကနိုလာခဲ့ခြင်းသမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့ကိုစစ်တပ်ကဖမ်းဆီးလိုက်ပြီးဆိုတာသိလိုက်ရချင်းထိတ်လန့်တုန်လုံးမိခဲ့ရတယ်လို့လည်းပြောပါရယ်သူတောင်းဝန်ကြခဲ့တဲ့နေရာဟာမြောက်ကလာမြို့နယ်နဲ့နီးကပ်ပြီးအဲဒီကဆန္ဒပြပွဲတွေကိုဖြိုခွဲဖို့သူ့ကိုလည်းအဲဒီဘက်လွှတ်မှာတေချာသလောက်ဖြစ်တာကြောင့်သူ့တနတ်မှာအပြစ်မဲ့လူလူရဲ့သွေးစွန်းထင်းမှာကိုအပြစ်မခံနိုင်တဲ့အတွက်စီဒီအမ်မှာပါဝင်ဖို့ဆုံးဖြတ်ခဲ့တာလို့ပြောပါရယ်သူအနေနဲ့အခုလိုစီဒီအမ်မှာပါဝင်တဲ့အတွက်အစိုးဆုံးရင်ဆိုင်ရမှာကိုမျှော်လင့်ထားပေမဲ့လက်နက်မဲ့အရက်သားတွေကိုဖြိုခွင်းတာတွေတွေ့ရတဲ့အခါသူ့ဆုံးဖြတ်ချက်ဘိုးပြီးခိုင်မာစေတယ်လို့လည်းပြောပါရယ်။ဒါအပြင်စစ်တပ်နဲ့ဒိုင်းပြည်ကိုရွေးရမယ်ဆိုရင်ဘာကိုရွေးကြမလဲလို့လည်းစစ်တပ်တွင်ကသူ့ရဲ့လူ့ဖော်ကိုင်ဘက်ဟောင်းတွေကိုတပ်သားဟောင်းရှင်းလင်းကမေးခွန်းထုတ်ခဲ့ပါရယ်။စီဒီအမ်လှုပ်ရှားမှုမှာရက်တပ်ဖွဲ့ဝင်အများအပြားပါဝင်ထားပြီးဖြစ်ပေမဲ့စစ်ဖက်ကအရာရှိအရာခံအကြမ်းတက်သားတွေပါဝင်လာတာကတော့အနည်းချင်းပဲရှိပါသေးတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပတိမင်ကြီးဖြစ်ပြီးကုန်စည်ကူးသန်းမှုနဲ့ရောင်းဝယ်တွေပေါ်ထိခိုက်နေတာနဲ့အမျှစားသောက်ကုန်နဲ့လောင်စာဆီတွေဈေးတက်လာနေတဲ့အပေါ်ကုလသမဂ္ဂစံတယ်ရိတ်ကအစီအစဉ် WFP ကဒီကနေ့တတိပေးလိုက်ပါတယ်။တချို့မျိုးပြဒေသတွေမှာစားသောက်ကုန်ဈေးနှုန်းတွေအတက်ဖက်ပြနေတယ်ဆိုတာ WFP ရဲ့စားသောက်ကုန်ဈေးနှုန်းစောင့်ကြည့်ရေးကလည်းတွေ့ရှိထားပါတယ်။ရန်ကုန်မြို့ပတ်ဝန်းကျင်ဒေသတွေမှာဖေဖော်ဝါရီလဆန်းကတည်းကဆိုရင်စားအုပ်စီဈေးနှုန်း20ရာခိုင်နှုန်းတက်သွားပြီးတော့ရန်ကုန်နဲ့မန္တလေးမြို့တွေရဲ့ပတ်ဝန်းကျင်ဒေသတွေမှာဖေဖော်ဝါရီလနောက်ဆုံးပတ်ကတည်းကဆိုရင်စံဈေးနှုန်း400ခိုင်နှုန်းတက်သွားတယ်လို့ WFP ကပြောပါရယ်။နိုင်ငံတော်အနေနဲ့ဆိုရင် WFP ကစောင့်ကြည့်နေတဲ့ဈေးကွက်တွေမှာစံဈေးနှုန်းဟာဇန်နဝါရီလလယ်ကနေဖေဖော်ဝါရီလလယ်အတွင်းဖြန်းမြခြင်း300ခိုင်နှုန်းတက်သွားပါရယ်။ဒါပေမဲ့လည်းကချင်ပြည်နယ်ကဗမော်နဲ့ပူတော်လိုမျိုးတွေမှာတော့20ကနေ35ရာခိုင်နှုန်းအထိတက်သွားတယ်လို့ WFP ကပြောပါရယ်။ ကနဦးရိပ်လက္ခဏာတွေကတော့တိတ်ကိုစိုးရင်စရာပါပဲ။အထူးသဖြင့်စားရေးကိုတရချင်းဖြစ်ရှင်းနေရတဲ့အာဂိုအာထအမဲအစုံလူလူအတွေ့တိတ်ကိုစိုးရင်စရာကောင်းပါလေ။ COVID-19 ကာယရောဂါရေးပြင်ဒီစားကုန်ဈေးနှုန်းတွေဆက်ပြီးအတက်ပြနေရင်တော့အစင်ရဲဆုံးနဲ့အာဂိုအာထအမဲအစုံလူလူဝဝလင်လင်စားရဖို့အရေးဟာစူးစူးရွရွထိခိုက်လာပွဲရှိပါတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးစတီဖန်အန်ဒါဆန်ကပြောပါတယ်ခင်ဗျာ။
ထိတ်တန်းရောက်နေတဲ့သတင်းတွေကိုကိုကြော်ကြော်သိမ်းချေညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့မတ်လ16ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ရန်ကုန်တိုင်းတွင်းမှာဒီပြစ်ခတ်နှိမ်နှင်းလို့သေဆုံးသူတွေတိုးလာနေပြီမဲ့ဆရာနာသိမ်းမှုစန့်ကျင်ရေးစန္ဒပြပွဲတွေကိုတော့ဆက်ပြီးတော့လုပ်နေကြဆဲဖြစ်ပါတယ်ဒီကနေ့ပြစ်ခတ်မှုသေဆုံးဒဏ်ရာရမှုသတင်းတွေအကြောင်းကိုတော့ရန်ကုန်ကနောက်ဆုံးအခြေအနေကိုမတ်စုမွန်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင်
ဒီကနေ့မတ်လ16ရက်နေ့ရန်ကုန်တိုင်းတောင်တကုံမြို့နယ်ဆရာနာသိန်းစန့်ကျင်ရေးတပိတ်ပြစ်ခတ်ဖြိုခွဲခံရတာကြောင့်တဦးသေဆုံးပြီးနှစ်ဦးဒဏ်ရာအပြင်းထန်ရရှိခဲ့တယ်လို့မျက်မြင်တဦးကပြောပြပါဗျ
။တယောက်ကတော့ headshot ထိပါတယ်သူကပေးချင်းထိပါတယ်ကျွန်တော်လည်းပြေးောက်ပြီးလို့လည်းကျွန်တော်ကပြစ်ခံရတယ်အဲ့လိုမျိုးနောက်နှစ်ယောက်လည်းဖြတ်ထိပါတယ်ဗျ။တော်တော်အချိန်နေဆိုတော့အခုကတက်ကျွန်တော်ဒီတက်ကဝိုင်းလာတယ်ဘာမှလည်းလို့မရအခုချိန်လည်းကျွန်တော်ဒီတောင်တကုံဆက်ကြေရောက်မှလည်းတက်ဒီကနေချရပြီဗျာ။ဒီတော့လည်းအကြောင်းပေါ့နော်အထက်ကနေအကြောင်းပါလေတက်ပါနေရရပါရစစ်ဆင်ကြိုးချင်ပေါ့နော်ပြီးတော့လည်းမှကာထားတယ်ကျွန်တော်ဒီပိုင်းကားကြီးပေါ့ဒီ defense line ကြီးအကုန်လုံးကျွန်တော်ပူတေရနဲ့ထိုးပြီးဖြတ်သိမ်းရတယ်အဲဟိုရောက်ကတည်းကဟိုမနက်ကောင်စကြောဝင်နေဝင်ပြီးတော့ပြန်ထွက်သွားတယ်အဲ့လိုမျိုးရှိရစအဲကြီးဖြစ်တယ်တော့တော့ရဘာကြီးဆိုတိတ်မရှိရ
ဒီကနေ့ဖြိုခွဲတဲ့အခါမှာတော့မျက်ရည်ဘုံ rubber ကြီးတွေကိုတိတ်မသုံးတော့ဘဲနဲ့ကြီးအစ်စ်ကိုပို့ပြီးတော့တုံးလာတာတွေ့ရတယ်လို့စစ်သားအင်အားကိုလည်းအလုံးရင်းနဲ့တုံးထားတယ်လို့ပြောပါတယ်ပြစ်ခတ်ဖြိုခွဲပြီးတော့စစ်တပ်နဲ့ရဲတွေကဆက်ပြီးတက်ဆွဲထားလို့တွာလာလှုပ်ရှားရခက်ခဲနေတယ်လို့ဖြိုခွဲတဲ့အချိန်ကြုံတွေ့ခဲ့သူတဦးကပြောပြပါတယ်။တောင်တကုံမြို့နယ်တွေကဆန္ဒပြသူတွေရဲ့အဓိကစုံရက်နေရာတွေဖြစ်တဲ့ဂေဟောင်းခွေ၊တစ်ဆိုင်ခွေ၊ဆက်ရှိခွေဒီတပိတ်သုံးခုကိုအဓိကထားပြီးတော့အကြမ်းဖက်ပြစ်ခတ်ဖြိုခွဲနေတာလို့ဆန္ဒပြသူတွေကပြောပြပါတယ်။ခံစစ်အတားအဆီးတွေကိုတော့စစ်တပ်နဲ့ရဲတွေကဘူဒိုဇာနဲ့ဖျက်ဆီးပစ်လိုက်ပါတယ်။တောင်ငုံမြို့နယ်ထဲမှာပဲဒီကနေ့မနက်7:00နာရီလောက်မှာအသက်50အရွယ်ဦးစီသူအောင်ဟာကိုရသွားဝယ်ဖို့လမ်းသွားရင်းနဲ့ဦးခေါင်းကိုပြစ်ခတ်ခံရပြီးစိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်လို့စေးရုံကိုပို့ဆောင်ပေးသူတဦးကပြောပြပါတယ်
။ဟိုဟာသူကလေလမ်းမှာကိုရသွားဝယ်ရတဲ့ဟုတ်ဆန္ဒမပြဘူးဗျ။ဟိုဟာအသက်အခြေအနေရတော့50 50ပါ။အရင်ကြီးပေါ့နော်အခြေအနေလည်းမကောင်းဘူးဗျ။ဟုတ်။ခြေစေးရုံမှာပေါ့နော်သူကဆရာဝန်တွေတော့ကုပြီးကုနေကြဗျ။ဟုတ်စိုးရင်ရတယ်ဗျ။ဒဏ်ရာကကောင်းမှာဥကောင်းမှာဟုတ်ကျွန်တော်ပြောချင်တယ်ဆိုတော့ဟုတ်ကောအခုအချိန်ကြီးရတော့နည်းနည်းတော့ဆိုးရဆိုးနေရပါဘောနော်တာနုကုံမှာအချိန်ကြီးရဟိုမနေရဆိုရင်လည်းတတော်များများတာနုကုံလေးကြီးကြာဆုံးပါလေ
လိုင်မျိုးနေတွေကဆေယနာတိန်ဆန့်ကျင်ကန့်ကွက်မှုကိုညနေ3နာရီထိဖြိုခွဲခံရတာတော့မရှိသေးပါဘူးဒါပေမဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ပစ်တပ်ဖြိုခွဲလို့နေ့စဉ်ရက်ဆက်ဆိုသလိုလူသေးဆုံးတရားရနေတာကြောင့်ဆန္ဒပြသူတွေဘက်ကပြန်လဲခုခံမှုပြင်ဆင်သွားမယ်လို့ TU engineer တဦးကပြောပါတယ်
။မရှိဘူးကကျွန်တော်တို့ဘက်ကတော့ပြုခွဲမခံရသေးဘူး။ဒါနဲ့ဒါပေမဲ့ဟိုဘက်ကျန်းနေဒီတာနန်းတို့အိပ်ပိတ်လို့ပါအိပ်ပိတ်လို့ဘက်ကတော့အတန်းနည်းနည်းတော့ကြားတယ်။ပြီးတော့ကိုတို့ကကျွန်တော်တို့ internet နဲ့ပြတ်သွားတဲ့အခါကျတော့ဒီနည်းဆက်ကတော့နည်းနည်းဆက်သွားတ
ာ။ဒါ
ကြောင့်မို့ဒါပေမဲ့ကျွန်တော်တို့တနင်္ဂနွေကတော့ချိန်ဆက်ပြီးတော့အဲ့ဒီကဒီကုန်းဆက်နဲ့ကုန်းဆက်နဲ့မိပါရတော့ဒါပေမဲ့ကျွန်တော်ဒီနေ့ကျွန်တော်တို့နောက်တစ်ဝိုက်ပတ်ဝန်းကျင်ကတော့အဲဒီလိုင်ပတ်ဝန်းကျင်ကတော့သိပါတယ်မှာပြည့်စုံပြီးကြားလိုက်။ဘာငါပြောချင်တယ်ဆိုတော့ကျွန်တော်တို့ကတော့ CRPH ရေဆိုချင်တယ်ဆိုကျွန်တော်တို့သွားမှာပဲကျွန်တော်တို့ပြန်လဲခုဆောင်မှာ။ခုဆောင်မယ်ဆိုတော့တိုက်တာမှာကျွန်တော်တို့နေမျိုးတော့အဲ့လိုကြော်မလာနဲ့ပေါ့။တက်နိုင်မလားသိရဲ့အင်အားနဲ့ဒီတည်းကညီတိုင်းနေကြလို့တော့ခုဆောင်သွားမှာပေါ့။
စစ်တပ်နဲ့ရဲတပ်ဖွဲ့တွေကနေ့စဉ်အကြမ်းဖက်ပစ်တပ်ဖြိုခွဲမှုတွေကြောင့်ဆန္ဒပြလူရင်အားယော်နေသွားပေမဲ့ဆန္ဒပြမှုတွေကတော့ရန်ကုန်ရဲ့နေရာအနှံ့ပြားမှာဆက်ပြီးရှိနေပါတယ်။တေဆုံးတံရရမှုတွေများတာကြောင့်ဆန္ဒပြသူအရေအတွက်ကတော့နည်းလာနေတယ်လို့ဒေသခံတဦးကပြောပြပါဗျာ။ဟုတ
်ကြပါဘူးပြောမယ်။အဲ့မှာတော့ဘူးပေါ့။ဘူးပေါင်းပေးကြပါဗျာ။နောက်ပြောအဲတို့ချွေကြလဲကြောက်လို့တို့ချွေကြလဲအာပလန်မရှိတဲ့နဲ့ဒီဆက်ပြီးတော့အပင်မဆန်နိုင်ဘူးနော်အပလန်တိတာစီရင်မှုအခက်ကိုပါနေအောင်လုပ်ကြရအောင်
စမ်းကြောင်းမြို့ဗဟိုလမ်းပေါ်ကဆရာနာတိမ်မှုဆန့်ကျင်တဲ့ဘိတ်ကိုလည်းအတန်ဘုံနေမြဲယူဘုံနေတနက်တွေပြစ်ဖောက်ပြီးတော့ဖြိုခွဲခဲ့ပါတယ်ဒါပေမဲ့ရဲတွေကနောက်ပြန်ဆုတ်လိုက်တာနဲ့ဆန္ဒပြသူတွေကပြန်စုယုံပြီးတော့ဆန္ဒဆက်ပြပါတယ်ဒီကနေ့မနက်ပိုင်းမှာလဲတာကေတာမြို့နယ်ကတပိတ်စစ်ကြောင်းကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းနှိမ်နင်းမှုတွေရှိခဲ့ပါတယ်
။မဆုမော်ပါရှင်။ရန်ကုန်တိုင်းတွင်လှိုင်းသာယာမြို့နယ်ထဲမှာဒီလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်ပစ်ခတ်နှိမ်နင်းမှုတွေကတော့၃ရက်မြောက်ရှိလာပါပြီ။အဲ့ဒီမှာတေဆုံးခဲ့သူတွေကလည်း80ထက်မနည်းရှိနေသလိုဖမ်းဆီးခံရသူတွေထွက်ပြေးသိမ်းရှောင်နေသူတွေလည်းများလာနေပါတယ်။ရန်ကုန်ကသတင်းကိုမက်ခင်ဖြူထွေးပြောပြပေးပါအောင်ရှင်။
ဆရာနာရှင်စနစ်ကြဆောင်ရေးစန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နေကြပေမဲ့ဆန္ဒပြပွဲတွေကတော့နေရာအနှံ့မှာဆက်ရှိနေသေးပါအရက်သားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း44ရက်ကြာခဲ့ပါပြီဒီအချိန်ကာလအတွင်းမှာအကြမ်းဖက်ဖြိုခွဲပစ်ခတ်မှုတွေကြောင့်တိတ်ဆုံးရသူတွေလည်းယာနဲ့ချီရှိလာပါတယ်အခြေခံလူတန်းစားတွေနဲ့အလို့သမားအင်အားစုအများဆုံးနေထိုင်ရာလှိုင်းသာယာမြို့နယ်ကတပိတ်တွေကိုပြည်ခဲ့တဲ့2ရက်တုန်းကပဲအကြမ်းဖက်ဖြိုခွဲပစ်ခတ်တာတွေလုပ်ခဲ့ပြီးဒီကနေ့မှာတော့ဆန္ဒပြတပိတ်တွေမရှိပေမဲ့လို့လူနေရပ်ကွက်တွေထဲဝင်ရောက်ပစ်ခတ်တာနဲ့လူငယ်တွေကိုဖမ်းဆီးတာတွေလုပ်နေလို့ထွက်ပြေးရသူတွေလည်းရှိနေပါတယ်
။အခုရပ်ကွက်ထဲကကလေးတွေအများကြီးပဲအမသူတို့ပေါ်ဆွဲထားပါတယ်အဲ့မူလာလိုင်းဆောင်ထဲမှာဒီညောင်မီးရှို့မယ်လို့လည်းကြားထားပါတယ်အမရပ်ကွက်ထဲကလူငယ်ကလေးတွေ10ယောက်ကျော်ပါတယ်လက်ရှိသူတို့ဖမ်းထားတာကျွန်တော်တို့သိရသလောက်ကိုအမနင်းညတော့ကတော့သူကလမ်းပေါ်ကဖောက်တာဒီနေ့ကျတော့အမမနေ့ရှင်းနိုင်ကွယ်ကိုးနိုင်လောက်ကလည်းစာပြီးတက်ဆွဲတာမှာတက်ဆွဲပြီးတော့ရက်ွက်ထဲဒီလိုက်ပြစ်တယ်ရက်ွက်ထဲအိမ်တွေကိုပြစ်တယ်တယောက်မှအိမ်တွေကထွက်မလာနဲ့ဆိုပြီးပြောတယ်ရက်ွက်ထဲကအေးအာကြီးတက်လာပြီးကိုယ်ထဲမှာလည်းအမစစ်ကားပေါ်မှာအကောင်လေးတွေအများကြီးလိုင်းလိုင်းမျိုးနယ်တွေကကျူးကျော်မှနေတဲ့လူတွေအတွက်အထူးခိုင်ဆုံးပေါ့နော်သူတို့မှရေးမရှိပါဘူးစံမရှိပါဘူးမအကုန်ပြက်လက်နေပါတယ်လိုင်းလိုင်းရလို့အမင်းရောက်နေပြီဖြစ်နေပြီဒီမှာတော့ဘယ်သူမှမကယ်တော့ဘူးလားလိုင်းလိုင်းရကို
လိုင်းသာယာမြို့နယ်အတွင်းမှာလက်နက်ကင်ထားတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်မဖြိုခွဲနိုင်အောင်သူတို့လာရအထက်ကလမ်းတွေဖြစ်တဲ့ကျိုးဒရားနဲ့ဘေးရင်အောင်ဒရားအနီးကရဲခွန့်တွေပြည်သူတွေဟာအကာအရံတွေကိုတားဆီးခဲ့ကြပေမဲ့လို့မိရှုဖြက်စီခံခဲ့ကြပါတယ်စစ်တပ်နဲ့ရဲကတော့လိုင်းသာယာမြို့နယ်အတွင်းမှာသာတက်ဆွဲထားပြီး၃ရက်ကြာတဲ့အထိအကြမ်းဖက်တာတွေလုပ်နေကြဆဲဖြစ်ပါတယ်ဒီကနေ့မနေ့အစောပိုင်းကလည်းအောင်စရာဒရားကနေတမကုံနာအထိလမ်းတစ်လျှောက်မှာရှိတဲ့အကာအရံတွေကိုဖြက်စီးတာအပြင်လူအုပ်စုတွေ့ရင်ပြစ်ခတ်ချင်းချောက်တာတွေလုပ်နေတယ်လို့မျက်မြင်တွေ့သူတွေကပြောပါရယ်
။အင်းစိန်အောင်ရတဲ့တရားချင်းညာဘက်ကိုကိုယ်ရင်တပင်ရွှေတိလမ်းပဲကျွန်တော်တို့ဟိုရွှေပြည်သားတရားဘက်ကိုပြန်သွားတယ်လမ်း။အဲ့မိသက်ဝိုင်းနာမှာသူတို့တက်ဆွဲတာလေ။အဲ့ကိုပြန်တာပေါ့မနေ့ကညသူတို့တိုးတရားထိတ်ကနေပြန်တဲ့အချိန်မှာသူတို့ကာဖျူးချိန်ဖြစ်သွားတော့မှ9နာရီလောက်10နာရီလောက်ဖြစ်သွားတော့။ဟောတလန်းလုံးပြစ်ပြီးပြန်သွားတာ။ညာအဲ့နာမှာ6ရောက်9ရောက်လောက်ကြာသွားတယ်။ညာအဲ့မှာကလေးတယောက်လည်းပါတယ်ဗျအဲ့ဆိုင်ထဲမှာသူ့ဟာသူ့အဆိုင်ထဲမှာပေါ့ဒါပေမဲ့ဆိုင်ထဲမှာဆိုရင်မှဆိုင်ရှိမှာပေါ့ကင်းထိုင်စောင့်နေကြတာနေမှာပေါ့အကြီးကအဲ့သူတို့အဲ့လိုပဲတွိုင်းလာရင်လည်းပြစ်ခတ်သွားတယ်ကလေးတယောက်လည်းညာဘော်ရီပြစ်သွားတယ်နောက်လူကြီးကလည်းညာ၄၅၆ယောက်လောက်ရှိတယ်လိုင်းသားဈေးဘုံလူကြီးကကိုယ်အင်းနဲ့တော့ကိုမနေရဲကြတော့ဘူးနေရပါလေရက်ကွက်တရဟိုဟာတငယ်ချင်းတယောက်ကသူတို့အိမ်ကဦးလေးတယောက်အလောင်းပြောက်လို့ပေါ့ဗျာပြောရမယ်အဲ့ဒါကျွန်တော်လမ်းညွန်ပေးတယ်နင်တို့လိုင်းသားဈေးဘုံမှာပဲသွားရှာမှရမယ်ငါတို့သူ့ဘက်ကမြောက်ကလာပို့တဲ့ထဲမှာမပါဘူးလို့ပြောလိုက်တော့လိုင်းသားဈေးဘုံမှာသူတို့မနေရတဲ့အလုံးမရေခဲ့တဲ့တဲမှာအလောင်း80ထုတ်ပြတယ်တဲ့အကြီးကြီးထားတဲ့လူတွေအကုန်80ရှိတယ်လိုင်းသားဆေးုံထဲမှာမနေ့ကညထိဘူးဒါပေမဲ့ဟိုကျွန်တော်တို့ညဘက်ပြစ်တဲ့ဟာတွေမပါဘူးပေါ့နော်ညဘက်ထပ်ပြစ်တဲ့ဟာတွေပဲပေါင်းမယ်ဆိုတော့80ဝန်းကျင်လောက်ရှိလိမ့်မယ်လိုင်းသားဆေးုံထဲမှာ
လမ်းမကဆနပြတပိတ်တွေကိုအချမ်းဖက်ဖြိုခွဲတာကြောင့်တေဆုံးသူ80ထက်မနည်းရှိနေတဲ့လိုင်းသားရာကကြာဆုံးသူအရေအတွက်ဟာဒီထက်ပိုပြီးများနိုင်တယ်လို့ဒေသခံတွေနဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်တေဆုံးသူတွေကိုစစ်ကားပေါ်တည်ဆောင်သွားတာနဲ့ပျောက်ဆုံးသူတချို့လည်းရှိနေသေးပါလမ်းမကိုထွက်လာတဲ့ဒုရီဒနာမကကိုယ့်ရဲ့နေအိမ်ထဲမှာပါလုံခြုံမှုမရှိတော့တဲ့ရက်ကွက်နေပြည်သူတချို့ဟာလည်းမနေ့ကစပြီးတော့ဒီကနေ့အထိနေရက်ပြောင်းရွှေ့တာတွေရှိနေပါတယ်ရှင
်။မက်ကင်ဖြူထွေးဖြစ်ပါတယ်ရှင်။စကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်ထဲမှာလည်းဆရာနာသိမ့်မှုဆန့်ကျင်ရေးဆန္ဒပြလှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကဒီကနေ့ပြစ်ခတ်တာကြောင့်နှစ်ဦးထက်မနည်းတေဆုံးခဲ့ပါတယ်။မန္တလေးမှာတော့မနေ့ကပြစ်ခတ်မှုကြောင့်၅ဦးထက်မနည်းတေဆုံးပါတယ်။နေမျိုးတွေကပြစ်ခတ်မှုတွေနဲ့တေဆုံးဒဏ်ရာရမှုအခြေအနေတွေကိုတော့ကိုသားညုံဦးကပြောပြပေးပါအောင်ရှင်။
စကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်မှာဒီဆရာနာတိမ်မှုစန့်ကြီးလှူရှားသူတွေကိုပြစ်ခတ်နေနေတာကြောင့်တစ်ဆုံးသူ2ဦးထိရှိနေပြီးတော့ဒဏ်ရာရသူတွေလည်းရှိတယ်လို့ကောလင်းဒေသခံတူကပြောပါတယ
်။လောလောဆယ်9ယောက်တည်တယ်6ယောက်ဒဏ်ရာရတယ်။အခုလောလောဆယ်ဒီနေဖြစ်နေလို့ရှိသေးတယ်။ရဲစခန်းကိုသွားတဲ့လမ်းကိုပိတ်ပြီးတော့မှတာတွေကိုမရှိထား။
ဒီကနေ့နေ့လယ်ပိုင်းကပြစ်ခတ်မှုတွေသေဆုံးတာကိုကိုရိုင်းမြင်တွေ့ခဲ့ရတယ်လို့လဲဆန္ဒထုတ်ဖော်ရမှာပါဝင်သူတူကပြောပါတယ်
တိုင်အောင်တက န်နဲ့ကြောတစ်ချက်နဲ့မှာလိုက်တယ်အဲကျွန်တော်သူ့နေနာမှာရှိတယ်ဆိုကျွန်တော်တို့ကတော့တော်တော်ဝီးသွားတာဒီကျွန်တော်တို့လိုက်ဆွဲလိုက်သေးတယ်လိုက်ဆွဲလိုက်တဲ့အခါမှာမမိလိုက်ဘူးမမိဘဲနဲ့ဒီကဆော့တက်သွားပြီးတော့မှအဲ့လိုမျိုးတောင်းလိုက်တဲ့အခါမှာအဲ့လိုမျိုးဖြစ်သွားတာပေါ့ဗျာအခု90ရတော့ကိုကြီးကျွန်တော်တို့အဲ့ဒီနာမှာဖြစ်တဲ့ဟာတော့အဲ့ဒီတယောက်ဆုံးတယ်ဗျာတန်ရရတဲ့လူကတော့မရှိပါဘူးဗျာအဲ့ဒီမှာအခုလက်ရှိအချိန်ထိတင်းမာမှုကတော့ရှိနေတယ်ပဲဗျာကျွန်တော်တို့ပြည်သူနဲ့ရဲရင်လည်း
ညနေ 9:00 ကျော်တဲ့အထိပြည်သူတွေနဲ့လက်နက်ကင်တပ်ဖွဲ့တွေကြားကတင်းမာမှုတွေဟာရှင်ရော့မသွားသေးဘူးလို့လည်းဒေသခံတွေကဆိုပါတယ်။ဒါ့အပြင်မန္တလေးတိုင်းဒေသကြီးသပိတ်ချင်းမြို့နယ်နဲ့စင်ကူးမြို့နယ်အတွင်းကကြေးရွာတချို့မှာလည်းမနေ့ကညနေပိုင်းကဆရာနာရှင်ဆန့်ကျင်သူတွေကိုအာဏာပိုင်တွေကပြစ်ခတ်ခဲ့တာကြောင့်9ဦးသေဆုံးပြီးတော့ဒဏ်ရာအများပြားရခဲ့ကြတယ်လို့ဒေသခံတဦးကပြောပါတယ်
။ဟုတ်ဟုတ်ဒေသကတော့ချောင်းကြီးတယောက်၊ကြေးရပေါက်2ယောက်၊နှွေယုံ1ယောက်၊ကပြူ1ယောက်ပေါ့တစ်ဆက်တည်းပေါ်ရွာလေးက5ယောက်ပေါ့အလုံး9ယောက်ပြေးသွားလဲဟုတ်ချောင်းကြီးဆိုတာကတော့တပိတ်ချင်းမြို့နယ်ဗျ။ဟိုဟာခြေရပေါက်မွေယုံကပြူဆိုတာကတော့စင်ကူးမြို့နယ်ဆက်ရက်ပဲဟုတ်။ဟုတ်တစ်ဆက်တည်းပဲဟုတ်မြို့နယ်။ခြေရပေါက်နေလဲဆက်ရောက်ပဲရှိတာပါဟိုလိုပေါ့။ဆက်ရပြင်းပြင်းပေါ့လို့နည်းနည်းရမ်းမှန်ပါညာလောက်တော့ရှိတယ်။အဲ့ဒါကြီးကတော့အလိုနဲ့မထိုက်တာပညာလောက်အများကြီးပါလား။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆက်နာသိမ်းမှုစနစ်ရေလှုပ်ရှားမှုတွေလည်းနိုင်ငံအနှံ့မှာကြီးထွားလာနေတာပါ။ကြားပြည်နယ်မှာဆိုရင်လည်းဆက်နာရှင်ဆန့်ကျင်မှုတွေရှိပေမဲ့လည်းအာဏာပိုင်တွေဘက်ကပြစ်ခတ်ဖြိုခွင်းတာတွေဒီကနေ့မှမရှိသေးဘူးလို့ကြားပြည်နယ်ကဒေသခံတဦးကပြောပါတယ
်။ဟုတ်ကဲ့ဆန္ဒပြတဲ့လူတွေကတော့ရှိပါသေးတယ်သူကွက်ကြီးကွက်သားတော့ဖြစ်နေတာပေါ့ဟိုအတူတူကြီးကတော့မဟုတ်ဘူး။ဟိုကလည်းကိုယ်နဲ့နှီးဆက်ရမှာဆန္ဒပြစတယ်အဲ့လိုမျိုးတော့ရှိနေသေးတယ်ဆက်ဟုတ်ကဲ့ဒီကြရပြီနမှာတော့ရှိတယ်ချင်းဟိုဘာလဲရပါတီတီနဲ့ပြည်တာလေးဒီညက်ယူဘုံကြီးပြည်တာလေးကတော့တောက်လျှောက်ရှိနေတယ်ဒီနေ့ကတော့မကြားရဘူးမနေ့အထိကတော့ရှိသေးတယ်ချင်
းစနပြသူတွေရဲ့အခွင့်အရေးကိုလေးစားဖို့အင်အားသုံးနှင်းနှင်းတာတွေမလုပ်ဖို့ကုလသမဂ္ဂအပါဝင်နိုင်ငံတကာအသိုင်းအဝိုင်းကသတိပေးနေကြမှာပဲနှင်းနှင်းမှုတွေဖန်ဆီးမှုတွေကဆက်ရှိနေတာပါဆန္ဒရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအာဏာပိုင်တွေကပစ်ခတ်ခဲ့တာကြောင့်တစ်ဆုံးသွားသူ200နီးပါးထိရှိနေပြီလို့မြန်မာနိုင်ငံငွေကြေးကျင်းသားများကူညီဆောက်ရှောက်ရေးတင် EBB ကမနေ့တုန်းကထုတ်ပြန်ချက်မှာဖော်ပြပါရယ်အာဏာပိုင်ဘက်ကဆန္ဒသိမ်းမှုစန့်ကျင်လှုပ်ရှားသူတွေကိုဖမ်းဆီးတာတွေပြစ်ခတ်တာတွေရှိနေပေမဲ့မြန်မာနိုင်ငံအနှံ့ဆန္ဒရှင်ဆန့်ကျင်လှုပ်ရှားမှုတွေကတော့ဒီကနေ့ထိဆက်ပြီးရှိနေစေဖြစ်ပါရယ်ခင်ဗျာ
ကိုသားညုံဖြစ်ပါရယ်ရှင်လုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့သူတချို့အသုဘအခမ်းအနားလုံနိုင်ဖို့အခက်အခဲတွေရှိနေတဲ့တဲ့ရင်းကိုလည်းပြောပြပါအောင်မယ်နိုင်ကူညီမှုအသင်းကိုအာဏာသိမ်းထားသူတွေဖျက်သိမ်းခဲ့တယ်လို့ပရဟိတလူမှုကယ်ဆယ်ရေးလုပ်နေသူတွေအနေနဲ့အကူအညီပေးနိုင်ဖို့ခက်ခဲနေတာကြောင့်အသုဘလုပ်ဖို့အခက်အခဲတွေဖြစ်နေကြတာပါဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပါမယ်ရှင
်ဆေးဟုတ်ချုပ်ရေးကောင်စီကလှိုင်းသာယာမြို့နယ်ပါဝင်ရန်ကုန်တိုင်းနယ်ကမြို့နယ်တချို့ကိုဆေးဟုတ်ချုပ်ရေးနယ်မြေတွေအဖြစ်နဲ့ကျင်းညာလိုက်တာပါမတ်လ14ရက်နဲ့15ရက်နေ့ကလှိုင်းသာယာအပါဝင်မြို့နယ်တချို့မှာဆန္ဒဖော်ထုတ်နေကြတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းပစ်ခတ်မှုကြောင့်အနည်းဆုံးလူ90သေဆုံးခဲ့ရပြီးလူရာနဲ့ချီတန်ရာရခဲ့ပါတယ်။ဆေးဟုတ်ချုပ်ရေးကြီးညာခံထားရတဲ့လှိုင်းသာယာမှာဆေးဟုတ်ချုပ်ရေးကောင်စီဘက်ကဆန္ဒဖော်ထုတ်မှုတွေကိုအရှိန်မြှင့်ဖြိုခွဲမှုတွေရှိနေတယ်လို့နေညာပစ်ခတ်မှုတွေရှိနေတာကြောင့်ဘယ်ချိန်တနက်မှန်မလဲဆိုတာကြောက်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုဆေးဟုတ်ချုပ်ရေးကြီးညာထားတဲ့အချိန်ဖြစ်နေတာကြောင့်တနေရာနဲ့တနေရာလမ်းပန်းသွားလာရခက်ခဲနေတယ်လို့ထိခိုက်ဒဏ်ရာရတဲ့သူတွေကိုကူညီကယ်ဆယ်ပေးဖို့ဝင်ခွင့်မပေးတာတွေရှိတဲ့အတွက်ကူညီကယ်ဆယ်ပေးဖို့ခက်ခဲနေတယ်လို့လူမှုကယ်ဆယ်ရေးအဖွဲ့ဝင်တဦးကပြောပြပါတယ်
။ဒီချက်သူတို့တွေကရကောက်ထဲမှာကိုတော်နေပြီဖြစ်တာပဲ။တော်ပြီသူတို့လမ်းကြောင်းတော့ရှောက်ပြေးဆူထားတဲ့ဇာတ်လို့ရှင်းနေကြတယ်ကျန်တဲ့တက်ကမမေမီအကုတ်ကျထုတ်ရတော့အကုန်လုံးရန်မန်းမနဲ့ကျထုတ်ရတော့ ठी တယ်ဒီများတို့ကျွန်တော်တို့ဒီကန်းမှာနေပဲဇက်ကွက်ထမှာနေတဲ့လူတွေကိုသူကမင်းနဲ့မှမဝချတော့တော့ဝင်းနေတဲ့လူတွေရောကိုကိုရှိကိုထိုင်နေတဲ့လူတွေကိုထိတယ်ဗျချီကုန်ကြညာဖေးုံနေတဲ့ပုံရတယ်လက်ရှိချင်းရပါချင်းနေဖြစ်တဲ့ဆိုတော့အခုကျောင်းညာခုနကကျွန်တော်ကပြစ်ဖို့ပြောထားတာပေါ့လေဒါမှမဟုတ်ကျွန်တော်တို့မှညာပိုင်းဒီကနေ့ဖြစ်ပေါ်လာလို့ရှိရင်ကျွန်တော်တို့မှဒီအရင်ပုံယူ
နောက်ထပ်ခက်ခဲကြုံနေရတဲ့နေရာကတော့ဆေးဟုတ်ချုပ်ရေးကောင်စီဘက်ကဆေးဟုတ်ချုပ်ရေးနယ်မြေအဖြစ်ကြေညာထားတဲ့ရွှေပြည်သာမြို့နယ်ဖြစ်ပါတယ်။လက်တလုံးမှာတော့ပြီးခဲ့တဲ့ရက်ပိုင်းဖြုတ်ခွင်းမှုတွေကြောင့်ကြာဆုံးသွားတဲ့သူတွေတင်းချိုဖို့ရာလူစုလူဝေးပြုလုပ်ခွင့်မပေးတာနဲ့အခုချိန်ထိတည်ဆုံးသွားသူတွေရဲ့ရုပ်အလောင်းကိုထုတ်မပေးသေးတာကြောင့်တကြိုဖို့အခက်ခဲကြုံနေရတယ်လို့ရွှေပြည်သာအကြမ်းဖက်ဖြုတ်ခွင်းမှုမှာကြာဆုံးသွားရသူဦးဖြိုးစော်လင်းရဲ့ဇနီးက VOA ကိုပြောပြပါတယ်။
မအဲဘာလို့ဘာလို့ဖြစ်နေလဲဆိုတော့သူတို့လုပ်ပြီးတဲ့အတိုင်းနေပဲလိုက်လုပ်ပြီးစီမံပြီးလိုက်ပြန်လာတယ်မြို့ညာပို့တော်တော့ဘာလို့ဘာမှလုပ်လို့မရအောင်အခုအဲထိုက်တာတွေပါကျွန်တော်တို့ကဘာမှလည်းမရှိနေရတယ်ဇက်ထဲမှာလည်းငွေကြီးအစ်တက်ခါကြတော့ဘာမှလည်းမလုပ်ရသေးဘူးပို့ရတယ်ဒီကအကုန်လုံးကဒီနေ့ပြန်ရဲထားတယ်သူကအဲ့လိုမထားတတ်ဘူးတဲ့အေးအေးတမ်းမှာဆိုတော့ညီမတို့ကအားကြီးနေပြုလုပ်နေရတယ်ဒီနေ့ဆုံးရပြည့်နေမှာအနောက်ကအခုချိန်ကြီးအ ပြေထွက်လာတယ်သူအဲ့ဒါစောင့်နေရတာသတင်းကြည့်နေရတယ်ဘလို့မှစီစဉ်လို့မရဘူးသူတို့ကအကြောင်းပြချက်သွားလဲမပေးရဘူးမှညာဒါအမှန်တကယ်ကြောက်ကိုလည်းကြောက်ဘူးဂျေးတိုးမရဖြစ်ရတာပေါ့နော်သူ့လောက်သွားအောင်ခါးကြီးစားနေရတယ်မိမတရားပဲခံစားချက်အနေနဲ့ပြောရရင်တော့ဒီကုမနာဖြစ်တယ်
တိုင်းသားရဘက်မှာလည်းတင်ဆုံသွားရတဲ့မိသားစုတွေရဲ့ပြောဆိုချက်အရဆိုရင်တိုက်ခတ်မှုကြောင့်လူ86ဦးတင်ဆုံခဲ့ရပြီးတော့ဒီကနေ့မတ်လ16ရက်နေ့မှာတော့လူ40ကျော်ကိုထိမ်းမင်းတုတ်တံမှာတင်းကျုပ်ဖို့ရှိနေပါတယ်။စစ်အုပ်ချုပ်ရေးကြေညာထားတာကြောင့်တင်ဆုံရင်လုံဆောင်လေးရှိရတယ်။ရိုးရာဓလေ့ထုံးတမ်းတွေကိုလုံဆောင်ခွင့်မရပဲတင်ဆုံသူတွေကိုတင်းကျုပ်နေရတယ်လို့မိသားစုဝင်တွေကပြောပါတယ်။မန္တလေးမြို့မှာတော့တပိတ်စင်ကြောင်တစ်ခုဖြိုခွင်းခံရခြင်းကြာဆုံးခဲ့ရတဲ့ကိုနိုင်မင်းကိုရဲ့ရုပ်လောင်းကိုထုတ်ယူခွင့်မပေးလို့မိသားစုဘက်ကတင်းကြုံခွင့်မရပဲရက်လေဆွန့်သွတ်ခဲ့ရတယ်လို့အသက်19နှစ်အရွယ်မောင်လင်းထက်ဆိုသူတဦးကလည်းတိတ်ဆုံးခဲ့ပြီးရုပ်လောင်းထုံမပေးတာကြောင့်မိသားစုကရုပ်လောင်းမပါဘဲတင်းကြုံခဲ့ရတာရှိပါတယ်။စေုပ်ချုပ်ရေးကောင်စီကအရက်သားဆိုးရကနေအာဏာသိမ်းခဲ့တာအခုဆိုရင်ရက်ပေါင်း54ရက်ရှိလာပါပြီ။ဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းတာကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့တိတ်ဆုံးသွားရသူပေါင်း200လောက်ရှိနေပြီးတော့ထိခိုက်ဒဏ်ရာရသူဖမ်းဆီးခိန်းသိမ်းခံရသူကတော့ထောင်ထဲချီပြီးအများအပြားရှိနေပါတယ်ရှင်။
မလ16ရက်အင်္ဂါနေ့ညဘက်အတွက် VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ကချင်ပြည်နယ်အင်ဂျာယာမြို့ဘက်မှာတော့တမတော်တပ်စခန်းကိုဒီ KIA ကချင်လက်နက်ကင်တပ်ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အနာဂါရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ခြေရွာ၄ခုကရာနဲ့ချီတဲ့ပြည်သူတွေမြစ်ဆုံအနီးကတံဖဲရွာကိုတိမ်းရှောင်လာရတဲ့အကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုစောဝင်းလှိုင်ကပြောပြပါမယ်ရှင်။
ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်မြစ်ဆုံအထက်ပိုင်းကဂွေထော်ကျေးရွာအနီးကတပ်မတော်တပ်စခန်းကိုတနင်္လာနေ့ညပိုင်းက KIA တပ်ဖွဲ့ကတိုက်ခိုက်ခဲ့တာပါတိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကိုဂွေထော်ဒေသခံတယောက်က VOA ကိုအခုလိုပြောပါတယ
်မနေ့ညက9နာရီခွဲမှာအဲ့ဒီဂွေထော်တပ်စခန်းကအဲ့ဒါအဲ့မှာပြစ်ဖြစ်ပါပေါ့9နာရီခွဲပါနဲ့နမေက6နာရီကျော်လောက်ပြစ်ဖြစ်တာပေါ့ဒါမဲ့ဟောတိုက်ပွဲဖြစ်တယ်လို့အဲ့လိုပေါ့ဒါမဲ့သူဟောဂွေထော်ကတပ်စခန်းကဒီနေ့နေ့ရည်ကြီးလို့ဆိုတော့အဲ့လိုမျိုးခုနနေပါနေဆုံးဒီလိုအမျိုးနေပါနေပြတာပေါ့ဒီဟာမရချရတော့ဟိုနားမှာဒီနေ့ကအဲ့ရထက်တော့မဟုတ်ဘဲနဲ့တတ်ကနဲ့တို့တို့တို့တို့ပေါ့ဒါကြီးတော့ကြီးကြတယ်ဒီနေ့ချင်းနိုင်ရည်ကြီးလို့ကြီးကြတယ်
တပွဲကြောင့်ရွာသားတွေဟာဘေးကင်းရာမှာပုန်းရှောင်ခဲ့ပြီးဒီနေ့မနေ့မှာတော့မြကျင်းနာမြို့အထက်မြစ်စုံကတံဖရဲရွာကိုတင်းရှောင်လာကြကြောင်းနဲ့တပွဲဖြစ်ပွားရာအနီးရွာလေးရွာကတင်းချောင်လာသူဟာ200နီးပါးရှိကြောင်းပြောပါတယ
်။ညံကယူဝမယူဝအနာမတိချုံပုတ်တဲ့အင်းနာမကလည်းနားပြမဒီနေ့မိုးရင်းတဲ့ငါးနယ်ရိုက်တာနဲ့ဒီကျွန်တော်တို့ဒီမြေဆုံဘက်ကနဲ့တန်းချောက်လာတာပဲ။အဲတန်းချောက်လာတဲ့ဒီခဏကြီးခွဲခွဲမှဒီတောင်ခွဲမှရောက်တော့ဒီမှာရောက်နေတာလေးယူဝပေါ့လေးယူဝအလင်းရှင်နေရပတ်ဝန်းကျင်နေရအစိုးရမကျော်ဒါမှမဟုတ်နေရပတ်ဝန်းတော့ရှိတယ
်။တင်းချောင်လာတဲ့ရွာလေးရွာဟာဂွေထော်တံပောင်ရံပစိစွတ်နဲ့စနီတူရံရွာတွေဖြစ်ပါတယ် KIA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကတော့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်တိုက်ပွဲတော့မင်းကညနေပိုင်းပေါ့နော်ညနေပိုင်းမူချုပ်ခါနေတော့မှဖြစ်တယ်ဆိုတဲ့ဒီကတော့ရပါတယ်ဒီစုံနဲ့ခါနဲ့မင်းလေးခါကြားပေါ့ကျွန်တော်လည်းဒီတိတိကျကျကွန်ဖရင့်ဖြစ်တဲ့ဒီကတော့မရသေးဘူးဒါပေမဲ့ကေဟိုဘဟုကလည်းတိုက်ပွဲဖြစ်ဖို့ညွှန်ကြားတာတော့မရှိဘူးကျွန်တော်ထူထားတာလည်းမရှိဘူး။အဲ့ဒါကြောင့်ဒီပြည့်ရဲ့အချိန်နဲ့အရာဒီလက်ဝှမ်းမှုရအောင်ပေါ့နော်။ရှစ်တန်းကဒီတမုံးဒီစင်နယ်ရဲ့အတက်ပေါ်ပြဖြစ်မလို့ကျွန်တော်အဲ့လောက်ပဲအဖေကြားလို့ပါတယ
်။ကချင်ပြည်နယ်မှာတက်မတော်နဲ့ KIA အကြားတိုက်ပွဲတွေညင်သက်နေတာနှစ်နှစ်နီးပါးလောက်ရှိခဲ့တာပါ။ဖေဖော်ဝါရီလ10ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်ပြည်သူတွေဟာမြန်မာပြည်အနှံ့အပြားမှာဆန္ဒပြခဲ့ကြပါတယ်။ဒီလအစောပိုင်းမှာတော့ဆန္ဒပြပွဲတွေကိုအကြမ်းဖက်မနှိမ်နှင်းဖို့ KIA ကတပ်မတော်ကိုအကြောင်းကြားခဲ့သလိုဒီလ၈ရက်နေ့ကမြစ်ကြီးနားမှာဆန္ဒပြသူပြည်သူ၂ယောက်ပြစ်ဒဏ်ခံရပြီးတဲ့နောက် KIA ကဖားကန့်မိုးကောင်းနဲ့တနိုင်းမြို့နယ်တွေရှိတပ်မတော်တပ်စခန်းတွေကိုတိုက်ခိုက်တာတွေဖြစ်ပေါ်ခဲ့တာပါခင်ဗျာ
ဆရာနာသိမ့်မှုဆန့်ကျင်ဆန္ဒပြသူတွေပေါ်ဒီအာဏာပိုင်တွေနှိမ်နှင်းဖမ်းဆီးနေတာကြောင့်ချင်းပြည်နယ်ကနေပြီးတော့ကချင်တိခမှာအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံသူတွေ900နီးပါးရှိနေပြီလို့မီဇိုရန်ပြည်နယ်ကုညီအဖွဲ့ဝင်တွေကပြောပါတယ်။ချင်းပြည်နယ်နဲ့ထိစပ်နေတဲ့မီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးလာသူတွေအခုလိုများနေပေမဲ့အိန္ဒိယအစိုးရရဲ့အကူအညီတွေကိုတော့မရကြပါဘူး။ဒီအကြောင်းကိုတော့ VOA သတင်းတောင်နိုင်ကွန်းအင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။မြန်မာစစ်တပ်ကနေနိုင်ငံတော်အာဏာကိုသိမ်းသိမ်းခဲ့ပြီးနောက်ပိုင်းတပိတ်မောက်ဆန္ဒပြသူတွေကိုနှိမ်နှင်းဖမ်းဆီးမှုတွေပြုလုပ်လာလို့ချင်းပြည်နယ်ကဒေသခံတွေ อินเดียเนี่ยมิโซรัมปีเนี่ยมณิปุระဘက်ကိုအများပြတင်းချောင်လာကြတာပါလက်ရှိမိโซรัมပြည်နယ်နဲ့မณิပุระဘက်ကိုတင်းချောင်လာသူ900ခန့်ရှိနေပြီလို့မိโซรัมကုညေရေးဖွဲ့ဝင်ကိုရစ်ချက်ကပြောပါတယ်
လူဦးရေကတော့အတိအကျပြောရတာခက်တယ်ဒါပေမဲ့မဏိပူရနေဆက်ကကျွန်တော်တို့လူတွေကို၄၀ပုံစံအရ900နီးပါးလောက်တော့ရှိပြီလို့ပြောတယ်မီဇိုရမ်ဟောမ်ဒီပါတ်မန့်စာရင်းအရတော့300ခုနှစ်ကျော်ရှိတယ်မီဇိုရမ်ပြည်နယ်ပြည်ထောင်ရေးဌာနမှတ်တမ်းရလက်ရှိမှာမီဇိုရမ်ပြည်နယ်ကိုဆွဲပြေးခိုးလုံလာတဲ့မြန်မာနိုင်ငံသားရီဖျူဂျီလူဦးရေ300ခုနှစ်ကျော်ရှိနေပြီဖြစ်တယ်လို့ဖော်ပြထားသလို
တခြားမဏိပူရဘက်နဲ့နယ်စားဘက်ကစီးရင်ရငားရခန့်ရှိနေတယ်လို့ဆိုပါတယ်မီဆိုရန်ပြည်နယ်ကိုထွက်ပြေးခိုးလုံလာတဲ့သူတွေထဲမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒဖော်ထုတ်သူတွေနဲ့ရဲတပ်ဖွဲ့တွေလည်းပါဝင်တယ်လို့ခုနှုံးတုံချင်းသတင်းဌာနအက်ဒီတာဆလိုင်းရောဘတ်ကဆိုပါတယ်
အထူးသဖြင့်တော့ဟိုမီဂျွန်ဘက်ကိုထွက်ပြေးတဲ့သူတွေကဆန္ဒဖော်ထုတ်မှုတွေမှာလာမပေါ်ထွက်
မှာသူတို့ပါဝင်တဲ့တွက်ကြောင့်မို့လို့သူတို့ရဲ့လုံခြုံရေးတွေကအဆူရင်ရတဲ့အခြေအနေဖြစ်လာတယ်။သူတို့ကိုစီကောင်စီဖက်ကနေဖမ်းဆီးအရေးယူမဲ့ခါမျိုးတွေသူတို့ဆူရင်တဲ့တွက်ကြောင့်မို့လို့နှိစက်ရဒီမီဇိုရန်ဘက်ကိုသူတို့ထွက်ပြေးကြတာပေါ့။အနည်းဆုံးတော့တရားကျော်လောက်ကတော့ရဲတပ်ထုတ်ဝင်ဖြစ်ဖို့များပါတယ်ဟုတ်။
အိန္ဒိယနိုင်ငံအစိုးရအနေနဲ့တင်းချောင်လာတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေကိုအကူအညီပေးသွားမယ်လို့ပြောဆိုတာရှိခဲ့ပေမဲ့လက်ရှိတင်းချောင်လာတဲ့လူတွေအကူအညီမဲ့နေတယ်လို့မီဆိုရန်ကူညီရေးဖွဲ့ဝင်ကိုရစ်ချတ်ကပဲဆက်ပြောပါတယ်
။ခုချိန်ထိကအစိုးရအနေနဲ့ကတော့ဘာမှအကူအညီဆောင်ရွက်မှုတွေတော့မရှိသေးဘူး။ဒါပေမဲ့ဝင်လာတဲ့သူတွေကတော့လက်ခံတဲ့အဆင်ပဲရှိသေးတယ်လေ။ဒီဘက်မှာကျွန်တော်တို့ဒီဖွဲ့စည်းထားတဲ့ NGO United for Democracy Myanmar ကမီဆိုချောင်းသားသမဂ္ဂရုံနဲ့ပူးပေါင်းပြီးတော့မှအစိုးရကတော့နည်းနည်းတော့တူအားတော့ပေးထားတယ်ဒီဝန်လာတဲ့စစ်တီးဒုက္ခသည်တွေကိုနေရာထိုင်ခင်းနေရာစပြင်ဆင်ပေးဖို့ရှာအတွက်ပေါ့နော
်မီဆိုရန်ပြည်နယ်ကိုထွက်ပြေးခုလုံလာတဲ့လူတွေအနေနဲ့နိစ္စရာဆွေမျိုးသားချင်းတွေမှာပဲခုလုံနေရတယ်လို့ဆိုပါတယ်မီဆိုရန်ပြည်နယ်ဆက်လို့တော့မှတ်ကမလ15ရက်နေ့ကအိန္ဒိယနိုင်ငံဒုတိယတမရအမ်ဖန်ခိုင်ရာ92နေအိမ်မှာတွားရောက်တွေ့ဆုံပြီးမီဆိုရန်ပြည်နယ်ကိုထွက်ပြေးခိုလုံလာတဲ့မြန်မာနိုင်ငံသားတွေပေါ်မှာအရေးကြီးအကူအညီထောက်ပံ့မှုတွေလိုအပ်နေသလိုလက်ရှိမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်မြန်မာပြည်သူတွေခံစားနေရတဲ့ဒုက္ခတွေအဆုံးတတ်ချုပ်ငြင်းစေရေးအတွက်ဂျောင်းဝင်ဆိုင်ရွက်ပေးဖို့နဲ့မြန်မာရေးနဲ့ပတ်သက်ပြီးအိန္ဒိယဘ ഹു အစိုးရမူဝါဒကိုလည်းပြန်လည်သုံးသပ်ဖို့လိုအပ်ကြောင်းတင်ပြခဲ့တယ်လို့မီဆိုရန်ပြည်နယ်ပြည်ကြားရေးဌာနကနေထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်ကနေအာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းဆန္ဒပြတပိတ်မှမှုတွေစစ်တပ်အရှိန်မြင့်လာသလိုလုံခြုံရေးသားဖွဲ့တွေကလည်းတပိတ်ဖြိုခွင်းမှုဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်။တင်းချောင်လာတဲ့သူတွေအနေနဲ့အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ဘက်နဲ့ကရင်မျိုးရာစီယုံ KNU တချို့နိုင်ငံတွေဘက်ကိုတင်းချောင်မှုတွေရှိနေခဲ့ပါတယ်ခင်ဗျာ
။ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့မလ16ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။သတင်းမီဒီယာသမားတွေအနေနဲ့ဒီဆန္ဒပြပွဲနဲ့ဖြိုခွဲတဲ့အခြေအနေတွေကိုသတင်းရယူတာမှာမထင်မှတ်ပဲနဲ့ဖမ်းဆီးခံရမယ့်အရေးကိုရှောင်နိုင်ဖို့ပို့ပြီးတော့သတိထားဖို့လိုတယ်လို့မကြသေးခင်တုန်းကဖမ်းဆီးခံခဲ့ရပြီးတော့ပြန်လွတ်လာတဲ့အလို့သတင်းတော်တယောက်က VOA ကိုပြောပါရယ်။စစ်တပ်နဲ့ရဲကပြစ်မှတ်ထားတဲ့အခြေအနေကိုရောဒလန်းလို့ဒီအထင်ခံရမယ့်အခြေအနေကိုပါရင်ဆိုင်နေရတယ်လို့အလို့သတင်းတော်ကိုသစ်မြတ်စောကပြောပါရယ်။သူတွေ့ကြုံခဲ့ရတဲ့လက်ရှိအခြေအနေအကြောင်းကိုတင့်မြတ်စောကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရရှင်
။ကိုတင့်မြတ်စောဘေကင်းရန်ကင်းအပြင်ရောက်လာတာတရားလို့ဝမ်းသာပါတယ်ဗျ။ဟိုနေကောင်းကျမ်းပါပါတယ်နော်
။ကျမ်းပါပါတယ်ဗျ
။ကိုတင့်မြတ်စောဒီဖြစ်တဲ့နေကဘလို့ဘယ်နေရာမှာဘယ်ချိန်တုန်းကဘယ်လိုဖြစ်တယ်ဆိုတာလည်းအရင်ဆုံးအချင်းလေးရှင်းပြပေးပါလား
။ဟုတ်ကဲ့ကျွန်တော်ဟောပေါ့။၁၀နှစ်လောက်ကနေတော့မှဒီ၁၈ခွေဆိုတာကျွန်တော်ဒီတာနဘုံပေါ့နော်။စီဗီလန်ဆိုတာရှိတယ်စီဗီလန်အခုစီဗီလန်၁၈ခုလို့ခေါ်မှာပေါ့အဲ၁၈ခုဒီလောက်ကနေစပ်ချိုးတဲ့နေကြရတယ်ဆိုတော့ကျွန်တော်တို့ကဒီရက်ွက်ကလူတော်များအကုန်လုံးထွက်ကြတာပေါ့နော်အဲအဲ့လိုထွက်ကြတဲ့အချိန်မှာပဲသူတို့၁၈ခု၁၈ခုရနေတောက်လျှောက်ကျောင်းရှိမတ်တိုင်ကျောင်းရှိမတ်တိုင်အဲနေပြီးတော့ကေဟောင်းမတ်တိုင်ကေဟောင်းမတ်တိုင်ကနေပြီးတော့မှဒီ၁၈ခုမတ်တိုင်မြောက်ခင်အဲမှာတဲချောင်းလန်းဆိုတဲ့နေရာမှာသူတို့ဖြူတဲ့အချိန်မှာပေါ့ ဆိုတဲ့အချိန်မှာအဲတို့ဟိုဘက်အုပ်စုကနေဒီတော့မှတားရတဲ့အချိန်မှာဒီဘက်ကဆနပြပြည်သူလူထုကလည်းဒီဘက်မှာရှိနေတဲ့အချိန်မှာအဲတို့အနောက်ကပတ်ဝင်ပြီးတော့မှဘယ်လိုမျိုးဖန်ဆီးမိလိုက်တာပေါ့ဗျာဟုတ်
ဆိုတော့ကိုသိမြတ်စောကအဲ့ဒီအချိန်မှာဒီဆန္ဒပြနေတဲ့အချိန်နေတော့တစ်ဖက်ကစစ်တပ်နဲ့ရဲကဖြိုခွင်းမဲ့အချိန်နေအဲ့ဒါတွေကိုကိုသိမြတ်စောကဒီ Facebook Live ရိုက်ပြီးတော့လွှင့်နေတာပေါ့အ
ဲကျွန်တော်ရဲ့ profile ပါဟုတ်ကဲ့ဆို
တော့အဲ့ဒီအချိန်မှာဖြစ်တဲ့အချိန်မှာကိုသိမြတ်စောကိုဟလာဆပြီးတော့ဝင်ဖမ်းနာနေပြီးတော့အဲ့ဒီအချိန်နေလေးအရင်ပြောပြရှင်းပြပြပါဦးဘယ်လိုဖြစ်တယ်လဲ
အဲကျွန်တော်ကအဲ့ဒီဒီဟိုပေါ့စီမံလန်းနဲ့ဒီတက်ချောင်းလန်းတော့ကအဲ့ဒီအဲ့ဒီလမ်းလေးမှာပေါ့ညာဘက်မှာကျွန်တော်လုပ်နေချင်းအနောက်ကနေတော့မှဟိုပတ်ဝင်လာတာလေလူရချင်းဝပြီးကျွန်တော်တို့ကအရှိမှဆိုလို့ရှိရင်တော့သူတို့ခြားရတဲ့ရဲတွေကတော့အမှအရှိမှစောင့်နေတာပေါ့စောင့်နေတယ်အဲ့ဒီကပဲမင်းနေချင်းမှာသူကအနောက်ကပတ်ဝင်ပေါ့ကျွန်တော်ရုပ်ရက်ခံလိုက်ရတာတော့ဟိုကျွန်တော်ကမှဘာဘာကြီးတစ်ချက်မှန်သွားတယ်ဗျဘာဘာတစ်ချက်မှန်မှန်ပြီးတော့ဟိုလူရက်ပေါ့အပေါ့အားလုံးလက်မောင်းကိုလက်ကြည့်နေချင်းမှာအနောက်ကနေကျွန်တော်ဟိုရဲ၃ယောက်လောက်ကဝင်အုပ်လိုက်တယ်အုပ်လဲအုပ်ပြီးရောအမင်းတိုင်းမင်းတိုင်းမင်းတိုင်းဆိုလိုမှာပေါ့ဒီတနက်ဒီတနက်35ကျလောက်တော့အမျိုးရမ်းနေပြီးတော့မှထိုင်နေတာပြ။
ကြည်စံကဘယ်ကိုမှန်တာလဲ
။ကျွန်တော်လက်မောင်းပြ
။စိုးလား
။ဟိုရာဝကြီးပေါ့လေ။ဟုတ်။အဲပေါ့ဒီကျွန်တော်ရှက်ထိလောက်ပဲကျွန်တော်အရင်မစိုးပြ။
တော်သေးတော့
။အဲကျွန်တော်ဘေးနားမှာကောင်းလေးတစ်ကောင်ဆိုလို့ရှိရင်တော့ဒီဟိုဒီတိုင်းကအထွက်ထဲကလူတယောက်လားမသိဘူးသူဆိုလို့ရှိရင်တော့ဒီပေါင်ထိပြီးတော့မှဒီဘယ်ဘယ်စေုံခေါ်သွားတယ်တော့မပြောဘူး။ကျွန်တော်ဒီအစ်စ်ဖြစ်လာတယ်လို့ထင်ပါတယ
်။Okay အဲ့ဒီမှာကိုသိမဲ့ဆိုတန်ခိုင်းထားပြီးတော့ဘာဆက်ဖြစ်တယ်လဲ။ရိုက်တာနှက်တာတော့ခံလိုက်ရသေးတာပေါ့နော်။တနတ်နဲ့ရိုက်တာ
။အဲအဲ့မှာရိုက်တာနှက်တာကလေးလေးကျွန်တော်လည်းအပါဝင်အဲ့ပြီးနောက်မှာ3-4ယောက်တော့ကောင်လေးတွေကိုစုတန်ခိုင်းတာရိုက်တာနှက်တာလေးလုပ်ကြတယ်ပေါ့။ဒီတချို့ရဲတွေကတော့တားတယ်။တချို့ညီကြတော့အဲ့လိုပေါ့စတူးကြောင်းနေလို့လည်းအမျိုးအမရဘူးဆိုမှအဲ့လိုအတင်းကြီးရိုက်တာပေါ့လေ။ဟုတ်။
ပြီးတော့အဲ့ဒီကနေပြီးတော့ဘယ်ကိုခေါ်သွားလဲ။
အဲအဲ့ရနေကြောင်းမှကျွန်တော်တို့ကလက်တလောအမှအကုန်လုံးစုစုဆိုတော့ကျွန်တော်တို့ဒီထောင်ကားတွေရွေးတင်နေကြမှာပေါ့အဲ့ဒီကထောင်ကားထဲမှာကလည်းလူကထည့်လို့မရဘူးဗျထောင်ကားထဲမှာအဓိကသူတို့ထည့်ရတာဆိုင်ကြီးတွေစပိန်တွေပေါ့ဒီလမ်းပီးကွာထောင်ကားထဲမှာထည့်ခဲ့တာဗျအဲကျွန်တော်ခေါ်လဲအဲ့ဒီမှာပေါ့သူတို့ကဒီဟိုထောင်ကားပေါ်မရောက်ခမှာပဲကျွန်တော်ရဲ့ပစ္စည်းတွေကိုလည်းရှင်းသွားတယ်ဗျယူပြီးတော့မှကျွန်တော်တို့ကိုအဲ့ဒီထောင်ကားပေါ့ကျွန်တော်တို့ကလော့ရဲကျွန်တော်တို့ကဘယ်နှယောက်ဖမ်းလို့ဖမ်းလို့ရှိလဲကျွန်တော်တို့ကအဲ့ဒီမှာ5-6ယောက်လောက်ဒီမျိုးနဲ့အုပ်ချုပ်ရေးမျိုးကိုခေါ်ရတယ်ဗျဟော
ဒီကဘူတင်းမြတ်စွာနဲ့တူတူ5-6ယောက်ပေါ့
ဟုတ်ကဲ့ဗျအဲ့ဒီအဲ့ဒီမှ5-6လောက်ခေါ်ပြီးတော့မှနောက်ထောင်ကားတကားကနေလူအလုံးပေါင်းလိုက်တော့ကျွန်တော်တို့ဟောလာဖြစ်သွား24ယောက်ဖြစ်သွားပြီ
ဟုတ်ပြီ
24ယောက်ဖြစ်လေဖြစ်သွားတော့ဟောပေါ့သူကဒီအသက်မပြည့်တဲ့ကလေးတွေကိုပြန်ပြီးတော့ခွဲထုတ်လိုက်တော့ဒီဟောလာပဲကျွန်တော်တို့ကျွန်တော်တို့ကအလုံးပေါင်းကိုဒီ16ပြည့်ထက်တာ12ယောက်ကျော်လာတော့ကျွန်တော်ဗျအ
ဲ့ဒီရနေပြီးတော
့ကျွန်တော်တို့အားနေပြီးတော့မှအဲ့ဒီဒီလိုရရကျွန်တော်တို့အဲ့ဒီမှာပဲထားလိုက်ချိန်မှာဒီချုပ်လူတွေကတော့ကျွန်တော်တို့ဒီဖန်ဆီးကြရလို့ကျွန်တော်ပြေးဖို့ဆိုတော့မှဒီ GEC အဲဒီ GEC ရောက်မှာပေါ့အဲ့ရှေ့ကနေရောက်မှာဟိုလာရောက်တောင်းဆိုတော့လေသူတို့တွေကကိုဘက်ထိတ်ကိုလိုက်ပြလိုက်ဒီဘက်ထိတ်ကိုပြလိုက်နေအဲ့မှာတော်တော်များများနဲ့ကနေတော်များဖောက်ပြီးတော့ဖြူခင်းခဲ့ရခဲ့ပါလေဗျာဟု
တ်အဲ့ဒါကအုတ်ချုပ်ရမှုယုံနေမှာပေါ့ဟလား
ဟုတ်ကဲ့ကျွန်တော်တို့အုတ်ချုပ်ရမှုယုံနေမှာပါတော်တော်ကိုပြောနေအုတ်ချုပ်ရမှုဟုတ်ကဲ့
ဆိုတော့ကိုတိမဲ့စောတို့ကိုစစ်တာစီတာမိတာမြန်တာရောရှိတယ်လားဒီတိုင်းပဲထဲထဲမှာထည့်ထားလိုက်တာပဲလား
အဲကျွန်တော်တို့လောစီရတော့နံပါတ်စင်းကောက်ပြီးတော့မှကျွန်တော်တို့အဲထောင်ကားပေါ်မှာပဲထားပြီးတော့နည်းနည်းညီတက်တော့မှာပဲကျွန်တော်တို့ဟိုပါတော်ကနေဆိုကျွန်တော်မြောက်တကုံကော်မရှင်ရုံးတစ်ခုလဲအဲ့ဒီမဝတ္တလမ်းလုံတာကအဲကော်မရှင်ရုံးတစ်ခုမှာခဏခေါ်သွားပြီးတော့အဲမဝတ္တမှာမှဒီတချို့လမ်းပေါ်ကဟိုစနပြတဲ့အဲမှာပတ်ဝန်းကျင်မရှိဘဲနဲ့ဒီလမ်းပေါ်ကနေတော့မှလမ်းမကြီးရောက်လာတဲ့ကလေးနောက်ထပ်ဟိုဟာ5-6ယောက်ခုနှစ်ယောက်နှီးပါးလောက်ကိုသူတို့ကအဲ့ပုံပြင်တင်နေတယ်ဗျပြင်တင်ပြီးတော့မှကျွန်တော်တို့ဒီဟိုအဲပြင်တင်ပြီးတော့မှနည်းနည်းကြာပြီးညနေပိုင်းလောက်ကြာတော့မှကျွန်တော်တို့ကိုဟိုဟာရှစ်ပီတာကလဆာအလေးဖြစ်မဲ့စမှုအင်ဂျင်တိုင်လေးဒီမှာဗျအဲ့ကိုခေါ်ပါပါဟုတ
်ဩစစ်တပ်ဝင်ပေါ့ဟလား
ဟုတ်ကဲ့ခင်ဗျအရှိအင်ဂျင်တပ်ပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့ထဲရောက်သွားတော့ရောကိုတင်းမဆိုဘာဆက်ဖြစ်တယ်လဲအဲ့ဒီမှာ
အဲအဲ့ထဲရောက်သွားတော့ကျွန်တော်တို့အရင်ဆုံးဒီဟိုဟိုစစ်ချက်ရည်ကြတယ်
စစ်ချက်ယူတာကစစ်တပ်ကယူတာလားရဲရယူတာလား
အဲတတိယကတော့ကျွန်တော်ရဲရဟိုစစ်ချက်ယူပါဗ
ျဟုတ်ဟုတ်ဆိုတော့ဘာတွေမေးတယ်လဲ
ဟိုရဲရ
စစ်ချက်ဆိုဘာတွေဖြေရတယ်လဲ
တတိယတော့နာမည်တွေနဲ့ကျွန်တော်တို့အနေကဘာလုံးနေတာလဲတော့မှရှိခဲ့လဲအဲ့လိုမျိုးဟာမျိုးတွေပဲအတိအကျတော့မေးပြီးတော့စစ်ချက်ယူပါတယ်
အဲ့လိုမေးတဲ့မြန်တဲ့နေရာမှာရောအေးစစ်စစ်ပဲလားချင်းချောက်တာတို့ရိုက်နှက်တာတို့ရှိသေးလား
ကျွန်တော်တို့အဲ့ဒီဟိုမျိုးမှာတော့အဲ့ဒီဒီဟိုရဲရင်မီးတဲ့နေရာမျိုးမှာတော့တိတ်တော့ကျွန်တော်တို့မီးတော့တိတ်ပြီးတော့အဲ့လိုမျိုးချင်းချောက်တာပြတာမရှိပါဘူးအဲပထမတည့်ရက်ကတော့ဒီပထမတည့်ရက်ရောက်ချင်းညမှာတော့အဲ့ဒီအဲ့ဒါပထမတစ်ခါဆစ်ဆေးလိုက်တယ်ပေါ့အဲ့လိုမျိုးပေါ့ဒီဟိုတို့ရဲရင်ကလည်းဟိုလောက်ရှိမှာပေါ့အယောက်20လောက်ကိုတို့ခုတစ်ယောက်တစ်လုံးကြီးယူလာပြီးတော့မှဒီမီးခဲ့တယ်အဲ့ဒီကတော့မီးခဲ့တာကျွန်တော်မြောက်ကလာပေါ့အလုံးအပါဝင်ဆိုရင်ဟိုလောက်ရှိမြောက်ကလာလူလေးရှိတော့အယောက်100ကျော်ကျော်လောက်ပေါ့နေရာမျိုးပါလောက်ကိုအဲ့လိုမျိုးတစ်ဆော့တစ်ညလုံးဆစ်တာပေါ့ဗျာအဲ့လိုဆက်ပြီးတော့မှကျွန်တော်တို့ဒီတမင်းတွေတို့တမင်းတို့လေးယူလာဖို့ဘူးလေးနဲ့အဲအဲ့ဒါကျွန်တော်ညနဲ့လက်တော့မှပဲပေါ့ကြာသွားတော့ရောက်နေရတော့ဆိုတော့အဲအဲ့ကြတော့မှတမင်းစားပြီးတော့မှနောက်နေ့ကင်းကြတော့မှပဲသူတို့ခေါ်တာတော့အယောက်ဥစ္စာပြန်ဆက်တယ်လို့ခေါ်တာပေါ့ဗျာအယောက်ဥစ္စာပြန်ဆက်တယ်လို့ခေါ်ပြီးတော့အဲအယောက်ဥစ္စာပဲကျွန်တော်တို့ဟိုထပ်ပြီးတော့မှဟိုပထမဆက်စီခြင်းနဲ့ညီညီပေါ့ပြန်ဆက်ကြတယ်ကျွန်တော်ကတော့အဲ့နှစ်ခါပဲမိတယ်ဟိုတချို့အဲ့မှာခေါ်ခေါ်ပြီးဆက်တဲ့လူတွေကျွန်တော်မေးမြန်းဒီလောက်ကတော့စတက်ကတယောက်ပဲရင်းနှယောက်ပဲကနေတော့မှတယောက်တယောက်ချင်းနည်းနာမည်စာရွက်နဲ့ခေါ်ပြီးတော့မှပြန်ပြန်ဆက်တယ်လို့ပြောရကြဟုတ
်အဲ့တော့အဲ့ဒါကကိုတင်းနေဆိုဟိုလူတွေအားလုံးကိုစုထားတာပေါ့သူကတီချာအခန်းနေပါတယ်တော့မရှိဘူ
းမရှိဘူးကွာတို့ကဒီယောက်ျားလေးဆိုယောက်ျားလေးဒီကမှတောင်းပေါ့တို့ကတော့ခေါ်တာကတော့စစ်ထောင်လို့ခေါ်တာပဲကွာဟုတ်ဟိုယောက်ျားလေးကလည်းခေါ်တခေါ်ပေါ့မင်းကလေးကလည်းတခေါ်မှာဟုတ
်မင်းကလေးရောဘယ်လောက်ရှိတယ်လို့ကိုတင်းနေဆိုတွေ့ရလဲ
မင်းကလေးကလည်းကျွန်တော်ကပြောတယ်ဟိုကတရားကြုံမယ်ကြအဲ့ဒီရောကျွန်တော်တို့ကြောင့်မင်းကလေးကတိတ်မမြင်ရဘူးဒီဟုတ်ကဲ့အဆောင်ပြေတော့
ဟုတ်ကဲ့ရွယ်တွေကရောဘယ်ရွယ်တွေအများစုလဲ
ရွယ်ကတော့ကျွန်တော်တို့ဟိုပေါ့ဒီအသက်40အထက်ကလည်းနည်းနည်းပါပဲဆရာဟိုဒီအသက်30ကလည်းပါတယ်ဒါပေမဲ့အဓိကဒီ30အောက်ကပိုများပါဗျာ
လူငယ်တွေပိုများတာပေါ့နော
်လူငယ်တွေပိုများပါဟုတ်ဆို
အဲ့ဒီမှာနေရတဲ့ရက်တွေအတွင်းမှာစစ်စေးတဲ့ကာလပြီးသွားတဲ့အချိန်ကြတော့ရောကိုသိမဲ့ဆိုလို့ဘယ်လိုနေရလဲ
အဲကျွန်တော်တို့ဒီစစ်စေးပြီးတာနဲ့ပဲကျွန်တော်တို့ဒီပေါ်ညပေါ့ညစစ်စေးပြီးတာနဲ့နောက်နေ့ညနေကျတော့ပြန်လွတ်ပေးလိုက်ပါတယ်ဒီရောအဓိကဒီ one yes ကားတွေဟုတ်ကဲ
့ညနေခဲ့ရတာပေါ့နော
်ဟုတ်ကဲ့ညပြဟုတ်ကဲ့
အကုန်လုံးကိုပြန်လွတ်ပေးတာလားကြံခဲ့တဲ့လူရှိသေးလား
အဲကျွန်တော်တို့ကဟိုပေါ့ဒီလိုတချို့ကျတော့သူတို့ပြောတာစကားကျတော့အုပ်စုကိုနှစ်ဆုတော့ခွဲလိုက်ပြီးတချို့ကျတော့လည်းသူတို့ကဒီတရားဆွဲဖို့အတွက်တစ်ဖွဲ့ဖို့တရားဆွဲမဲ့လူကတတ်တာပေါ့တရားမဆွဲတဲ့လူကိုကျတော့ပြန်လွတ်တယ်လို့လူမျိုးကြားရက
ြကိုတင်းမြတ်စောကိုသူတို့ကတတိယမီဒီယာသမားလို့တည်သလ
ားမပြီးတော့ဘူးဟုတ်ကဲ
့ဩဟုတ်ပြီကိုတင်းမြတ်စောကဒါတာမန်လူတယောက်အနေနဲ့ပဲခေါ်သွားတာပေါ့နော
်ဟုတ်ကဲ့ဟုတ်ဟုတ
်ဆိုတော့ဒီကိုသိမဲ့ဆိုအတွေ့အကြုံတစ်ခုလုံးအပေါ်မှာဘယ်လိုမျိုးခံစားရသလဲဘယ်လိုမျိုးအတွေ့ရသလဲ
ကျွန်တော်ကတော့အရာတော့ဒီတစ်ခုလုံးပေါ်မှာတော့ရလောစရာတော့ကျွန်တော်တို့ဒီရောက်ခဲ့တဲ့နေရာကတော့နည်းနည်းအဖြစ်မီသွားတယ်လို့ပဲကျွန်တော်ထင်ပါတယ်အရင်ကြီးတော့လဲကျွန်တော်ကလည်းသိအဖြစ်အပျက်အများကြီးမခံနိုင်ရတော့သိပြီးတော့ဟိုပေါ့ဘယ်လိုပြောမလဲဆိုဒီအရေးပြောပြတဲ့ဆိုတော့တော့သိတော့ပြောရနည်းနည်းတော့ခက်တယ်ကြာကျွန်တော်လည်းအဲ့လိုအခုတည်းကစဉ်းစားပဲအဲ့လိုပဲရှိနေတ
ယ်ဟုတ်ကဲ့ဆိုကိုတင်းမြတ်စွာရတဲ့ဒဏ်ရာကိုရောသူတို့ဈေးထည့်ပေးတာပြုပေးတာလုပ်သလားအခုရောပျောက်ပြီလားတက်တာပြီ
အဲတက်တာပါပဲကျွန်တော်ကတော့ဟိုကအဲ့လိုဝင်ကတော့ကျွန်တော်ရှက်ထိပြီးတော့ဒီတိတ်မဖြစ်ပဲနဲ့ဒီသူကဟိုရောင်းတော့ဖြစ်ပြီးတော့ပြီးတော့မှဟိုနည်းနည်းလွတ်လာတဲ့နောက်ပိုင်းကျတော့မှသူကအနာလေးပုံစံအနာလေးတက်တာလောက်ပဲရှိတယ်ဒီချို့လူတွေကျတော့အမှခေါင်းတိပါတင်းရဲ့လုပ်တဲ့လူတွေတော်တော်များတော့သူတို့အဲ့ဒီမှာဆရာဝန်ကလည်းလာခေါ်ပြီးတော့မှဈေးထည့်မှာလို့ထည့်ပြီးတော့တွေ့ရတယ်ကျွန်တော်ကတော့တော့မထည့်လိုက်ပါဘူးဗျ
ဟုတ်ကဲ့ဆိုတော့ကိုသိမဲ့ဇော်နဲ့တူတူပါတော့တဲ့ထဲမှာတော့အဲ့ဒီနေရာကိုပို့တယ်ဆိုတဲ့ထဲမှာတော့အရန်ကြီးဟိုဒဏ်ရာဆူဆူရွာရထားတဲ့လူမရှိဘူးပေါ့နော
်အဲသူတို့အရန်ကြီးဒဏ်ဆူဆူရွာရထားလို့ရှိရင်တော့အဲ့တမခေါ်ခဲ့ဘူးကြဟိုနည်းနည်းခေါင်းတိပါစီအဲ့လိုတွေ့တဲ့တန်ရုံလေးတွေကြတော့နည်းနည်းပါတော့ရောက်လာတာရှိတယ်သူတို့ကညာဘက်လူငယ်ကြီးကင်းသမားတွေညာလိုက်ကြအဲ့လိုမျိုးကြည့်ကြလေကျွန်တော်တို့ထားထားတဲ့ချိန်ကျရင်သူကတချို့ညာဘက်ကြီးမနေ့၄နာရီလောက်ရောက်လာတာအဲ့လိုမျိုး၄၅၆ယောက်ဆိုရင်အဲ့လိုမျိုးပေါ့နော်ဟုတ်
ဟုတ်
ကဲ့ရောက်လာပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့အခုကိုသည်မြတ်စွာဘုရားကိုခေါ်ဖန်တဲ့ချိန်တုန်းကပစ္စည်းပစ္စယတွေကိုပဲပစ္စည်းပစ္စယတွေရောပြန်ရသလားအကုန်လုံ
းအဲကျွန်တော်တခုမှပြန်မရဘူ
းဘာတွေပါသွားလဲ
ကျွန်တော်ပါသွားတာဒီထုံးရဲ့ဒီဘောဒီကျွန်တော်ဖန်ကြီးကကျွန်တော်လက်ကန်ထုံးရဲ့ဒီဘောဆိုင်တို့ပြီးတော့ကျွန်တော်လွယ်ခဲ့လွယ်လေးရပစာပြန်မရဘူ
းဆိုအတားတွေကသူကမှတ်တမ်းမှတ်ရနဲ့ဒိန်းလာလားဒီလိုပဲယူသွားလိုက်တာလား
အဲကျွန်တော်ပထမဆုံးဖုန်းကတော့ကျွန်တော်ပထမဥုံကကျွန်တော်အဲ့လိုမျိုးဖန်ပြီးထိုင်ခိုင်းတာပြီးရိုက်နေပြီးတော့မှဖုန်းကတော့ဆွဲလို့သွားတယ်ဗျ။အဲတနေ့ဥစ္စာတွေကြတော့ကျွန်တော်အချုပ်ကားပေါ်ရောက်တော့ချွတ်ဆိုပြီးတော့မှ8ခုတည်းဟုတ်အဲ့ဒီဒီအဓိကကတော့ဒီတောင်းလုံးရဲစခန်းရမယ်ချွတ်ထက်သွားပါတယ်ဗျ။
ဆိုတော့ဒါကဘယ်လိုခေါ်မလဲမှတ်တမ်းမှတ်ရနဲ့နာမည်နဲ့တိတိကျကျသိသိတဲ့ပုံစံမျိုးမဟုတ်ဘူးပေါ့
မဟုတ်ပါဘူး။
ယူသွားတာ
အဲ့လိုအလင်းပြင်းလို့ပဲအကုန်လုံးသိနေမှာဟုတ်
ဆိုတော့ကိုတည်မဲ့ဆိုဖြစ်တဲ့အချိန်မှာကိုကိုတိုင်ဘယ်လောက်စိုးရင်ဇေရှိတယ်လဲ
ကျွန်တော်ကတော့ကျွန်တော်တို့ကတော့လည်းနည်းနည်းဟိုသိတော့စိုးရင်ဇေရှိဆိုတာတော့အော်ပါသွားပြီဆိုတော့ပါသွားတယ်ဆိုတော့ပုံစံမျိုးနဲ့တော့ကြည့်ကြည့်ပြီးတော့ဘောတော့မှာပေါ့ပဲဆိုတော့ကျွန်တော်စိတ်ကမြေးလိုက်တော့တယ်မြေးလိုက်ပြီးတော့တချို့ကလေးတွေပါညာကျတော့နည်းနည်းဖိလို့ရှားရေးကြအဆင်မပြေနဲ့ပါညာပေါ့ကျွန်တော်တို့လည်းအဲ့လိုပေါ့ကိုကပဲနည်းနည်းပါထိုင်နေနေကြောပြက်ပြီးတော့ပါပဲသွားပြက်လိုက်သွားတော့ပေါ့ဟုတ
်ဟုတ်ကဲ့ဒီအဖြစ်ပြက်ကနေပြီးတော့ကိုသိမြတ်စွာကိုယ်တိုင်သင်္ကန်းစာယူလို့ရမယ်ဆိုရင်ဘယ်လိုသင်္ကန်းစာမျိုးရတယ်လို့ခန်းစားမိလဲ
ကျွန်တော်ကတော့အဓိကတော့ဟိုဘယ်လိုခေါ်မလဲကျွန်တော်တို့နည်းနည်းလေးတတိယလို့ဖြစ်သွားတယ်လို့ပဲကျွန်တော်တော့ထင်တယ်။ဘာလို့ဆိုတော့ဒီကိုရောက်ကွယ်ကိုယ်စုံမှယုံကြည်စိတ်ချမိရနေမှာပါနော်။ကျွန်တော်တို့အားလုံးစနာပြသူတွေကလည်းနည်းနည်းနေပါသွားတဲ့အချိန်မှာသူတို့ကအဓိကတော့သူတို့မှတစ်ခုခုဂိမ်းရသွားပြီးတော့မှဒီကနေဝင်လို့လွယ်တယ်သူတို့ကဝင်လာပြီးတော့မှအရှင်းအောင်ညက်ဖမ်းနိုင်ဖမ်းနိုင်တာဗျ။အဓိကအားလုံးမျိုးပါဘယ်ကျွန်တော်နည်းနည်းလေးကြည့်ဆိုင်ဖို့လိုတယ်ထင်တယ်ဗျ
။ဟောအခုလို့ဖြစ်ပြီးတဲ့နောက်မှာရောကိုသိမြတ်စွာကိုလုံးခဲ့တဲ့အလုပ်ကိုဆက်ပြီးတော့လုပ်ဦးမလား
။ဒါကျွန်တော်တို့ကတော့ဆက်လျှောက်ရမှာပါဗျ။ဟုတ
်။နောက်ပြီးတော့အခုဆိုရင်ဟလာတည်င်းသမားတွေကနှစ်ဖက်စလုံးရဲ့ NDA ရှိတယ်လို့ဖြစ်နေတယ်။ဟလာစစ်တပ်နဲ့ရဲဘက်ကလည်းပဲတည်င်းသမားဆိုရင်ဒါအတွေ့အကြုံတင်ဆိုင်ဒါမဆိုင်လို့တော့ပြောရမယ်ထင်တယ်။နောက်တစ်ဖက်မှာလည်းပဲဟလာလူတွေကြားထဲမှာလည်းပဲစနပ်ပြတ်သူတွေကြားထဲမှာလည်းပဲဟလာဒလန်ဆိုတဲ့ဟိုတန်တရားနဲ့စိုးရင်စိတ်ပေါ့နော်ဒီလူကဒလန်လားဆိုတဲ့တန်တရားနဲ့စိုးရင်စိတ်အမြင်နေရှိနေတာလည်းပဲကျွန်တော်တို့ကြားထားရတော့ကိုသိမြတ်စွာသတင်းသမားတွေအတွက်ဒီလူမျိုးဟလာဒလန်လူအမြင်ခံရမဲ့အခြေအနေမျိုးဘယ်လိုရှောင်ရှားနေတယ်လဲအဲ့ဒီလူမျိုးအမြင်မျိုးရှိနေတဲ့လူတွေကိုရောကိုသိမြတ်စွာဘယ်လိုပြောချင်လဲ
အဓိကတော့ဒီသတင်းသမားဆိုတာကတော့ဒီတော်တော်များကျွန်တော်တို့အရင်ဆုံးကတော်ဒီလိုလက်တဲ့ရင်းလို့ရှိရင်တို့ကလည်းအရှင်ကြီးပြေးမယ်အခုနောက်ပိုင်းကျတော့လူတွေရတဲ့ဒီကျောင်းတယောက်ကအမိနေဆောင်းလာပြီးကြောက်စိတ်တွေဝင်လာတာပေါ့ကျွန်တော်တင်ရတော့ဒီတင်းတော့အဲ့ဒီနေရာတော့ကိုတက်ဆိုင်တဲ့မျိုးနဲ့မှာပဲအရင်ဆုံးတို့မိတ်ဆက်ပြီးတော့ပါမယ်နေထိုင်ကောင်းမလားပေါ့ဒီလူတွေရှားထဲမှာတော့နော်အဲကျွန်တော်ကတော့အဲ့လိုမျိုးကိုနဲ့ရင်းနှီးတဲ့ရက်ွက်လောက်မှာတင်းယူတာမျိုးကိုကောင်းမယ်လို့တော့ကျွန်တော်ထင်တယ
်
အဲဒါပေမဲ့တချို့ကျတော့လည်းဒါကြီးကလည်းမဖြစ်တော့မဖြစ်နိုင်ဘူးပေါ့ဗျာဟိုအဲ့အရှင်ကြီးတို့ကတော့တို့လောက်ကန်နေကြတာပဲကျွန်တော်လည်းတော်တော်များဟိုပါမှာတွေ့ပါတယ်ဆိုရင်တော့ပေါ့မှာအဲတို့တရင်ယူနေကြတယ်ဟိုတချို့ကဟိုအထင်မြင်လွဲတာကြောင့်အားလုံးကတို့တော်မှာတရင်မယူနိုင်တဲ့အနေအထားမှာတရားမှရှိပါတယ
်ဟုတ်တယ်ဆိုတော့နောက်တစ်ခုက live လွှင့်တာမလွှင့်တာနဲ့ပတ်သက်လို့ရောအခုက live လွှင့်နေဆိုရင် NDA များတယ် live မလွှင့်မှာနဲ့ဆိုပြီးတော့ပြောတာမျိုးတွေလည်းရှိတဲ့အခါကျတော့အဲ့ဒီအပေါ်မှာရောကိုသိမြတ်စွာဘလို့ကိုကိုတိုင်ဘလို့သဘောရလဲ
ကျွန်တော်တို့ကတော့ဟိုအဓိကလောကတော့ live တော့လွှင့်နေကြတယ်ဗျ။ဘာကြောင့်လဲဆိုတော့ live လွှင့်နေဆိုလို့ရှိရင်တော်တော်များများအခုကဘလူးဖြစ်နေလဲနောက်ဆုံးညပရိပရိဘာဗနီယာမှာပါလဲဆိုတာဒီ live လွှင့်တော့မှပဲသိနိုင်မယ်ဗျ။ဟိုအဓိကတော့ကိုခဏပြသူတွေပုံပေါ်တဲ့နေရာမှာ live မလွှင့်ဖို့လောက်ပဲလိုတာလေ။ဟိုအဓိကတော့တကယ်တကယ်အဲ့လိုအထိတေယုံကိုနေနေနိုင်တဲ့နေနေရဲ့အချိန်မျိုးမှာတော့ကျွန်တော် live လွှင့်တယ်လို့ထင်မှာပဲကျွန်တော်တို့ကဘလူးပါဝါရောက်ခဲ့တယ်။ဒါနဲ့မှဆိုလို့ရှိရင် live လွှင့်နေလို့ရှိရင်အခုဆိုကျွန်တော်တို့ကဆိုလို့ရှိရင်တော်တော်များကကျွန်တော်ဆိုကျနဝဘုံဘာကျွန်တော်လွင်နေလွင်လာတော့မှကျွန်တော်လိုက်ကြသွားပြီဆိုတော့ဟာသူတော့ပြဿနာတစ်ခုဖြစ်နေပြီဆိုတော့အကောင်လုံးကတည်ပြီးတော့မှကိုရီဘက်ကမဖြစ်တယ်မဖြစ်တယ်ဆိုတာကိုသိနိုင်တယ်လို့ထင်နေတယ်ဟုတ
်ဟုတ်ကဲ့တည်င်းသမားတယောက်အနေနဲ့လက်ရှိရင်ဆိုင်နေရတဲ့တွေ့ကြုံနေရတဲ့အခြေအနေတစ်ရက်လုံးပေါ်မှာခြုံပြီးတော့ပြောမယ်ဆိုရင်ကိုသိမြတ်စွာဘယ်လိုခံစားမိသလဲ
ကျွန်တော်ကတော့ဘယ်လိုလဲဒါအဓိကတော့မတရားမှုပေါ့အဓိကတော့ကျွန်တော်ပြောမယ်ဆိုတော့မတရားမှုတစ်ခုပဲကျွန်တော်တို့ကဆလတ်ပိုင်းရမှာပဲလို့ကျွန်တော်မြင်တာဒါလုံးဝဒါကလူတိုင်းအားလုံးလေခြေထဲမှာသိနေတဲ့အရာပါပဲကိုဟုတ်
ဟုတ်ကဲ့ကိုသိမြတ်စွာယေရှုအများကြီးတင်ပါတယ်ဆက်လက်ပြီးတော့
ဟုတ်ကဲ့ကို
ရတင်ကင်းနေလှူဆောင်ကြတာလေလှူဆောင်နိုင်ပါစေလို့ဆန္ဒပြုပါတယ
်ဟုတ်ကဲ့ကိုကျွန်တော်ယေရှုတင်ပါတယ်ကိုတို့လည်းပြန်ကင်းသွားနေအလုပ်လေးလုပ်နိုင်ပါပြီကိုဟုတ်ကဲ့
ယေရှုတင်ပါတယ်ဗျာ
မကြသေးခင်နေတော့ကဒီဖန်းစည်းခံရပြီးတော့ပြန်လွတ်လာတဲ့အလုပ်တင်တော့ကိုသိမြတ်စွာကိုကိုကြော်ကြော်သိန်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်မလ16ရက်အင်္ဂါနေ့ညဘက်အတွက်မြန်မာနိုင်ငံကတည်ထားသမျှအခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့ဒီမြန်မာနိုင်ငံမှာဆန္ဒပြနေသူတွေကိုတပ်ဖြတ်တာရပ်ပါလို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးယုံပြောခွင့်ရ Ravi Shamdasani ကမြန်မာစစ်တပ်ကိုတောင်းဆိုလိုက်ပါတယ
် We are deeply disturbed that the crackdown continues to intensify And we again call on the military to stop killing and detaining protesters.
Nainin phyo khwe mu re to myin lou ne saung ni de apaw ma kula tam ga lu khwe sa ya maha min ji yong ga taik ko so yei ma de sanna pya tu re ko tat phyat phan si ni da yat ba a so ya ko dai myama pye tu re apaw a chan phat ni da yat aun lo a ye yu saung yet mu re lou pho aw sa hlwan nai tu re a lou ma ta win shi de lo lu khwe sa ya maha min ji ga a le ne pyo cha tha de a chang pyo khwin ya sham da sa ni ga de kine tadin sa shin le pwe ma pyo cha khe da ba ဆရာနာတင်ခဲ့တဲ့ February လတရက်နေ့ကလုံချုံရဲတပ်တွေရဲ့လက်ချက်နဲ့တေဆုံးသူ149ယောက်ထက်မနည်းရှိတယ်လို့သူကပြောပါရယ်ဖမ်းဆီးခံထားရစဉ်တေဆုံးတယ်လို့သိထားသူကလည်း9ယောက်ရှိတဲ့ထဲကအနည်းဆုံး2ယောက်ရဲ့အလောင်းတွေပေါ်မှာကိုထိလက်ရောက်ညှဉ်းပန်းနှိပ်စက်ထားတဲ့လက္ခဏာတွေတွေ့ရတယ်ဆက်လက်ဖမ်းဆီးခံနေရတဲ့သတင်းတောက်19ယောက်ပါအဝင်သတင်းတောက်စုစုပေါင်း38ယောက်လည်းဖမ်းဆီးခံထားရတဲ့အကြောင်းကိုစွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာထုတ်တဲ့သတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောကြားခဲ့တာပါဒီမြန်မာနိုင်ငံမှာပြီးခဲ့တဲ့တစ်ပတ်ထဲကဆာလို့ငင်းချမ်းစွာဆန္ဒပြနေသူတွေအပေါ်လုံခြုံရေးတွေကတေးစီလောက်အောင်အကြမ်းဖက်တာတွေပို့ပြီးတော့တိုးလုလာတဲ့အတွက်တေဆုံးသူတွေလည်းတိုးလာနေတယ်လို့သူကပြောပါတယ်။မတရားဖမ်းဆီးခံထားရသူတွေကယာနဲ့ချီတဲ့လူတွေရဲ့အခြေအနေကိုမသိရသေးတဲ့အတွက်ဒါဟာဖျောက်ဖျက်ပစ်တဲ့အဆင့်ကိုရောက်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးကျုံပြောခွင့်ရရာဗီနာရှမ်နာဆာဒီကဒီကနေ့ပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုစစ်တပ်ကရရက်ဆက်ဆက်ဖိနှိပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းဂျပန်နိုင်ငံရောက်နေစဉ်မှာပြောကြားပါတယ်တိုကျိုမြို့တော်မှာဒီဂျပန်နိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံပြီးတော့အခုလိုပြောခဲ့တာ
ပါ In Burma the military is attempting to overturn the results of a democratic election and is brutally repressing peaceful protesters
မြန်မာနိုင်ငံမှာစစ်တပ်ဟာဒီမိုကရေစီနှီးချကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းဖို့စ조사နေပြီးတော့ငြိမ်းချမ်းချမ်းချမ်းဆန္ဒပြနေသူတွေကိုရရက်ဆက်ဆက်ဖိနှိပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောခဲ့တာပါဂျပန်နိုင်ငံသားရေးဝန်ကြီးဂျပန်ကာကွယ်ရေးဝန်ကြီးတို့နဲ့တိုကျိုမြို့တော်မှာတွေ့ဆုံဆွေးနွေးစဉ်အတွင်းမှာအမေရိကန်နဲ့ဂျပန်နိုင်ငံတို့တံပိုးထားတဲ့ဒီမိုကရေစီစံတံပိုးတွေဟာမြန်မာနိုင်ငံအပါအဝင်အာရှဒေသတွေမှာထိခိုက်နေတယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်အခြေအနေပိုဆိုးလာနေတဲ့မြန်မာနိုင်ငံမှာပြည်သူအများပြားတေးချေဒဏ်ရာရတာကိုစိုးရိမ်နေဖမ်းဆီးခံထားရသူတွေကိုပြန်လွှတ်ပေးရင်းနဲ့ဒီမိုကရေစီစနစ်ပြန်လည်ထူထောင်ရေးအတွက်အပြင်းအထန်စ조사ကာကွယ်သွားမယ်လို့ဂျပန်နဲ့အမေရိကန်ကသဘောတူခဲ့တဲ့အကြောင်းဂျပန်နိုင်ငံဘက်ကသတင်းတွေမှာဖော်ပြပါတယ်ဒီဂျန်ကုံမြို့မှာတော့စားရည်တောက်ရဲ့အခက်အခဲဖြစ်လာနေတဲ့အတွက်နေရီကနေပြီးတော့အလုလာလုနေကြသူတော်တော်များများလဲနေရက်တွေပြတ်နေပါတယ်အထူးသဖြင့်လှိုင်းသားရရွှေပြည်သားဆက်မှုဇုံတွေမှာအလုလာလုနေကြသူတွေဟာလုံခြုံရေးနဲ့စားတောက်နေထိုင်ရေးအခက်အခဲဖြစ်နေတာကြောင့်နေရက်မြို့တွေကိုပြန်သွားနေကြတာပါလှိုင်းသားရမြို့နယ်ထဲမှာဆိုရင်တောက်တုံးရေအတော်လေးရှားပါးနေတယ်လို့ဒေသခံတွေကပြောပါတယ်ဆေးရနာတိမ့်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲကတော့ဒီဂျန်ကုံအပါအဝင်မြို့တော်တော်များများမှာဆက်ပြီးတော့ရှိနေပါတယ်လုံခြုံရေးတပ်တွေရဲ့ပြစ်ခတ်မှုကြောင့်ရန်ကုန်မှာတစ်ယောက်ကောလင်းမြို့မှာနှစ်ယောက်အနည်းဆုံးဒီနေ့တေဆုံးတယ်လို့လောလောဆယ်အတည်ပြုနိုင်ပါတယ်။ပြီးခဲ့တဲ့ရက်တွေကလုံခြုံရေးတပ်တွေလက်ချက်နဲ့ရန်ကုန်မှာတေဆုံးခဲ့သူတချို့ရဲ့ဇာပနာအခမ်းအနားတွေကိုလည်းဒီကနေ့လုပ်ခဲ့ကြပါတယ်
။ကျမသားလေးဆိုအရန်လိမ်မာပါတယ်။ကျမသားတယောက်ကျမဆုံရှုံလိုက်ပြီ။ကျမသားလေးကဆရာဝန်ပါနော်။ကျမသားလေးအတွက်ကျမပေးဆက်ခံထားတယ်။ဒီအမဆိုအရန်သိတယ်။ဒါကျမသားလေးရဲ့
အသက်19နှစ်အရွယ်မှာတေဆုံးသွားတဲ့ဆေးကြောင်းသားကိုခန်းညာဟင်းရဲ့မိခင်ဖြစ်ပါတယ်။ဆရာနာတင်းယူအုပ်ချုပ်ခဲ့ပြီးတဲ့နောက်မြန်မာပြည်ထဲကသတင်းမီဒီယာလုပ်ငန်းတွေထိခိုက်နေချိန်မှာပဲပုဂ္ဂလိကထုတ်ဝေနေတဲ့ထဲကနောက်ဆုံးကြံတဲ့ဆန်တော်ချိန်နေ့စဉ်သတင်းစာထုတ်လွှတ်မှုကိုရပ်ဆိုင်းလိုက်ပြီးမို့မြန်မာနိုင်ငံမှာဒီလွတ်လပ်တဲ့ပုဂ္ဂလိကသတင်းစာထုတ်ဝေမှုအားလုံးရပ်ဆိုင်းသွားပြီဖြစ်ပါတယ်ဆန်တော်ချိန်သတင်းဌာနအနေနဲ့နေ့စဉ်ထုတ်သတင်းစာကိုရောအွန်လိုင်းအခြေခံပြီးတော့ရေးသားတဲ့သတင်းလုပ်ငန်းအားလုံးကိုပါဒီကနေ့မတ်လ19ရက်နေ့ကစပြီးတော့ရပ်ဆိုင်းနေလို့ကြေညာပါတယ် February လ1ရက်စစ်တပ်ကအာဏာမသိမ်းခင်အထိမြန်မာနိုင်ငံမှာDaily 11, 7 days, Myanmar Times, The Voice Daily, စံတော်ချိန်စသဖြင့်ဒီပုဂ္ဂလိကသတင်းစာ5ခုထပ်မံရှိနေပေမဲ့အာဏာသိမ်းပြီးနောက်ပိုင်းမှာ11အပါအဝင်ပုဂ္ဂလိကသတင်းစာတချို့ရပ်ဆိုင်းသွားပါတယ်7 days news ကိုတော့ဒီမြန်မာစစ်အုပ်ချုပ်ရေးကောင်စီကမတ်လ9ရက်နေ့ကလုပ်ငန်းလိုင်စင်ရုပ်သိမ်းပြီးတော့ထုတ်ဝေခွင့်ပိတ်ခဲ့တာပါသတင်းဌာနတွေအနေနဲ့လွတ်လပ်လပ်လပ်သတင်းဖော်ပြဖို့လောက်လာလို့ရှိရင်အန်ဒီရဲ့ကြုံနိုင်တယ်လို့တစ်ဖက်မှာလည်းဒီဆန်ဆာဖြတ်တောက်ရေးသားရင်လည်းလူလူနဲ့ရင်ဆိုင်ရမယ့်အခြေအနေမျိုးဘေးကျန်နှံချက်ဖြစ်နေရတယ်လို့ရန်ကုန်မြို့ကဝါရင်သတင်းစာဆရာတယောက်ဖြစ်တဲ့ဦးစီသူအောင်မြင့်က VOA ကိုပြောပါတယ်လက်တလောအဖြစ်တော့နိုင်ငံတို့ဒီကျေးမုံနဲ့မြမအလင်းသတင်းစာနှစ်ဆောင်ပဲနေ့စဉ်ထုတ်နိုင်တယ်လို့ဆိုရပေမဲ့အဲ့ဒီထဲကဝန်ထမ်းတော်တော်များများလဲ CDM အကြမ်းမဖက်အာဏာဖီဆန်ရေးလုပ်နေတာမဟုတ်လို့သတင်းတော်တော်များများဟာဒီစစ်တပ်ပိုင်းမြဝတီသတင်းဌာနကသတင်းတွေဖြစ်နေပါတယ်မလာရှိရဲ့နေတော့ကစေအုပ်ချုပ်ရေးကောင်စီကနေထုတ်ဝေမှုပိတ်လိုက်တဲ့သတင်းတွေထဲမှာ7 days အပြင်မြန်မာနောင်ခေတ်သစ်မီဒီယာနဲ့ရုပ်သံဌာနကြီးနှစ်ခုဖြစ်တဲ့မြစည်းမနဲ့ DVB သတင်းဌာနတို့လဲပါဝင်ပါတယ်ရှင် V VOA မြန်မာပိုင်းရဲ့မလ16ရက်အင်္ဂါနေ့ညဘက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညဘက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပါတယ်။ဆက်ပိုင်းအင်ဂျင်နီယာကတော့ Charleston Mock ပါ။ကျွန်မကတော့ဆုမြတ်မော်ပါရှင်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook page တွေပေါ်မှာဖော်ပြပေးနေပါတယ်။TV နဲ့ဒီရေဒီယိုအတန်လွှင့်အစီအစဉ်တွေကနေလဲနောက်ဆုံးရသတင်းတွေတုံးသက်ချက်တွေကိုထုတ်လွှင့်ပေးနေပါတယ် VOA အစီအစဉ်တွေကို VOA မြန်မာပိုင်း website နဲ့ဒီ Facebook ပေါ်ကလည်းနားထောင်လို့ရပါတယ်အခုလိုမျိုးနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်မဆုမြတ်မောင်ပါရှင်
This program has